Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဒီဇင်ဘာလ18ရက်တနင်္လာနေ့ညပိုင်း 9:00 နာရီအထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလာမီတာ190ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနှံလို့ပါဒီကနေ့ညပိုင်းစီစဉ်ရေးတာဝန်ယူသင်ဆက်တော်မှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်ဆိုးရရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာအစ်ကိုဒီကနေ့မှာသမ္မတဒေါ်နယ်ထရန့်ထုတ်ပြန်ဖို့ရှိနေပါတယ်ဂျေရုဆလင်ကိုအစ္စရေးလ်မြို့တော်အဖြစ်အတိမှန်ပြုထားတဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုပယ်ချတဲ့ကုလလုံခြုံရေးကောင်စီရဲ့အဆိုပြုချက်မူကြမ်းကိုဒီကနေ့မဲခွဲကြမှာပါဒီသတင်းနေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
ကောင်းပါပြီရှင်မြန်မာတာဝန်ရှိသူတွေဖန်ဆီးထားတဲ့ Riders သတင်းထောက်နှစ်ဦးခုချိန်နှိမိသားစုဝင်တွေနဲ့တွေ့ခွင့်မရသေးဘူးဆိုတဲ့သတင်းမှကြားဖို့ရှိတာကတော့
နံပါတ်1ချက်ကဒါကဟိုတရားရုံးမှာအမှုဖွင့်ထားတယ်တရားရုံးရဲ့လုပ်ပိုင်ခွင့်နဲ့ပါရှိတယ်ပေါ့အဲ့ဒီအမှုကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဘယ်လိုဘယ်လိုကြောက်ဆိုတော့ကျွန်တော်တို့ကပြောဖို့မရှိပါဘူး
တပရာယုံပြောခွင့်ရသူပုဂ္ဂိုလ်ဦးစောထေပါရှင်အပြည့်စုံကိုတော့မကြခင်ကြားဖို့ရှိပါတယ်။ကြအပြင်ရခိုင်ပြည်နယ်ရင်းပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုပြည်နယ်နဲ့တိုင်း6ခုကဝန်ကြီးချုပ်တွေလာရောက်ကြည့်ရှုတဲ့တဲ့တင်27ရာစုပင်လုံကြီးလာခါမှာတင်ပြဆွေးနွေးနိုင်ဖို့ရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအကျိုးကျင်းပတဲ့ပင်လုံမြို့မှာနေမြေခံတပ်မတော်ကနေကျင်းပခွင့်ပိတ်ပင်တဲ့အကြောင်းအပြည့်စုံကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွယ်ပါတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုမတ်တင်ကြီးထိုင်နဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလုံခြုံရေးဆိုင်ရာမဟာဗျူဟာအသစ်ဟာဆိုရင်အမေရိကန်ပြည်ထောင်စုအတွက်အန္တရာယ်အကြီးဆုံးနဲ့ခိုင်မာတဲ့ချင်းချောက်မှုတွေကိုရှင်းရှင်းလင်းလင်းနဲ့လက်တွေ့ကြကြကင်တွယ်နိုင်မှာဖြစ်တယ်လို့အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတွေကပြောဆိုပါတယ်။အစိုးရအဖွဲ့က17လနီးပါးကြာပြုစုထားတဲ့မဟာဗျူဟာအသစ်ကိုသမ္မတထရန့်ကဒီကနေ့ဝါရှင်တန်မှာမိန့်ခွန်းပြောဆိုပြီးတော့ထုတ်ပြန်မှာဖြစ်ပါတယ်။အခုမဟာဗျူဟာအသစ်မှာအရင်ကမဟာဗျူဟာရင်းနဲ့မတူတဲ့အချက်ကတော့အမေရိကန်သားပထမဦးစားပေးဆိုတဲ့သမ္မတရဲ့ပြောဆိုချက်အတိုင်းအမေရိကန်ရဲ့အကျိုးစီးပွားတွေကိုအဓိကဦးစားပေးပြီးရင်းဆိုင်နေရတဲ့အန္တရာယ်တွေစိန်ခေါ်ချက်တွေကိုရှင်းရှင်းလင်းလင်းရှုမြင်ထားတယ်လို့လည်းအကြီးတန်းအစိုးရတာဝန်ရှိသူတွေကပြောဆိုပါတယ်။ကမ္ဘာဩဇာချိန်ခွင်ရှာအပြောင်းအလဲဟာအမေရိကန်အကျိုးစီးပွားကိုတစုံတရာထိပါလာတဲ့သဘောဖြစ်နေတဲ့အတွက်ကြောင့်ဒီနေ့အထားကိုအမေရိကန်တို့အနေနဲ့ဘလို့ပြောင်းလဲနိုင်မလဲဆိုတဲ့အစီအစဉ်ကိုအခုမဟာဗျူဟာအသစ်မှာထည့်သွင်းထားတယ်လို့အမေရိကန်အစိုးရအကြီးတန်းတာဝန်ရှိသူတို့ကမနေ့တနင်္ဂနွေနေ့ကပြောပါတယ်အခုမဟာဗျူဟာအသစ်ဟာဆိုရင်ကမ္ဘာစက်ခုံမှာပိုးပြီးရှင်ပြိုင်လာနိုင်ဖို့အတွက်အမျိုးသားအကျိုးစီးပွားကဏ္ဍ၄ရပ်ကိုဦးစားပေးထားတဲ့အကြောင်းလဲအစိုးရတာဝန်ရှိသူတွေကပြောပါတယ်အမိမြေကိုကာကွယ်ရေးအမေရိကန်ရဲ့ချွေးဝါမှုကိုမြင့်တင်ရေးငြိမ်းချမ်းရေးကိုခိုင်ခိုင်မာမာထိန်းသိမ်းပြီးအမေရိကန်ရဲ့ဩစွာလွှမ်းမိုးမှုတိုးလာရေးလို့ဖြစ်တယ်လို့ဆိုပါတယ်။ဒီလိုဆောင်ရွက်နိုင်ရေးစိန်ခေါ်ချက်အဖြစ်အုပ်စု၃ခုကိုလည်းမဟာဗျူဟာမှာဖော်ပြထားပါတယ်။ပထမအုပ်စုမှာတော့ရုရှားနဲ့တရုတ်လိုနိုင်ငံတွေအပါအဝင်စီးရီးအရာရောစီးပွားရေးအရာပါ။ကမ္ဘာမှာဩစွာလွှမ်းမိုးနိုင်ရေးကြိုးစားလာနေတဲ့နိုင်ငံတွေကိုသတ်မှတ်ထားပြီးအမေရိကန်အကျိုးစီးပွားတွေအတွက်အဟံ့အတားဒါမှမဟုတ်လည်းအထိနာစေနိုင်တယ်လို့အာဏာပိုင်တို့ကယုံကြည်ထားတာပါ။ဒုတိယအုပ်စုထဲမှာတော့အကြံဖက်ဝါဒနဲ့တခြားမတိမငိမ့်ဖြစ်ရေးလှုပ်ရှားမှုတွေကိုထောက်ပံ့နေပြီးအစုလိုက်ဖျက်ဆီးနိုင်တဲ့လက်နက်တွေပိုင်ဆိုင်ရေးကြိုးပမ်းနေတဲ့မြောက်ကိုရီးယားနဲ့အီရန်တို့လိုအစိုးရတွေဖြစ်ပါတယ်။နောက်ဆုံးတတိယအုပ်စုမှာတော့အကြံဖက်ဝါဒဆွဲအဖွဲ့တွေနဲ့ရာဇဝတ်ခိုင်းတွေပါဝင်ပါတယ်။အမေရိကန်အစိုးရရဲ့အမျိုးသားလုံခြုံရေးဆိုင်ရာမဟာဗျူဟာကကမ္ဘာပေါ်ကအမျိုးမျိုးသောစိန်ခေါ်ချက်တွေကိုရင်ဆိုင်ဖြည့်ရှင်းမှာဖြစ်တယ်လို့လည်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်
။အမေရိကန်ဘူထောက်လိုင်းရေးအေဂျင်စီ CIA ကရုရှားအနာပိုင်းတွေကိုသတင်းပေးခဲ့တဲ့အတွက် IS Islamic အစွန်းရောက်ထေစိန့်ပီတာစဘတ်မြို့မှာဘုံခွဲတိုက်ခိုက်ဖို့စီစဉ်နေတာကိုတားဆီးနိုင်လိုက်တယ်လို့ရုရှားအစိုးရကတနင်္လာနေ့မှာပြောလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဖုန်းဆက်ပြီး CIA ရဲ့သတင်းပေးချက်ကိုကျေးဇူးတင်ကြောင်းပြောကြားခဲ့တယ်လို့ရုရှားအစိုးရကပြောပါတယ်။ဒါကိုအင်ဂျီလိုဘက်ကလည်းအတည်ပြုခဲ့ပါဗျ။ရုရှားအနာပိုင်တွေဟာအမေရိကန်ပြည်ထောင်စုကပေးတဲ့သတင်းအချက်အလက်ပေါ်အခြေခံပြီးလူပေါင်းများစွာတေဆုံးသွားနိုင်တဲ့တိုက်ခိုက်မှုတွေမလုပ်ခင်မှာအကြမ်းဖက်သမားတွေကိုဖမ်းဆီးနိုင်ခဲ့ပါတယ်။ရုရှားနိုင်ငံသားတွေတေဆုံးတာမရှိသလိုအကြမ်းဖက်သမားတွေကိုလည်းအခုခါမှာဖမ်းဆီးထိန်းသိမ်းထားတယ်လို့သမ္မတအင်ဂျီလိုကပြောပါတယ်။အမေရိကန်ရဲ့ထောက်လိုင်းရေးသတင်းကရုရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့စိန့်ပီတာစဘတ်မြို့ကနှစ်ပေါင်း100ရှိတဲ့ကာဇန်ဖျားကျောင်းနဲ့တခြားနေရာတွေကို ပြီးခဲ့တဲ့သတင်းပတ်ကအသေးခံဘုံခွဲတိုက်ခိုက်ဖို့ကြံစည်နေတယ်လို့တန်တရားရှိရတဲ့လူ9ယောက်ကိုဖမ်းဆီးဖို့အတွက်မှအရေးပါခဲ့တယ်လို့ရုရှားကပြောပါတယ်။နောက်ပြန်နောက်ထပ်လူ3ယောက်ကိုလည်းဒီတိုက်ခိုက်ဖို့ကြံစည်မှုနဲ့ဆက်ဆက်ပြီးတော့တနင်္ဂနွေနေ့ကဖမ်းဆီးလိုက်တယ်လို့အာနာပိုင်တွေကပြောပါတယ်။အိမ်လုံးဘုံတွေလုံနိုင်တဲ့ဖောက်ခွဲပစ္စည်းများပြားနဲ့ဒူးမောင်းမြန်ရိုင်ဖယ်တွေတခြားစစ်လက်နက်ပစ္စည်းတွေနဲ့အစွန်းရောက်ဝါရနဲ့ဆိုင်တဲ့စာအုပ်စာပေတွေကိုလည်းထိန်းစီးခဲ့တယ်လို့ရုရှားအာနာပိုင်တွေကပြောပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ယာရုသက်တမ်းပထမတစ်နှစ်ပြည့်ခါနေ့အချိန်မှာပဲအမေရိကန်ရဲ့ဝင်ငွေကွန်သတ်မှတ်ချက်တွေကိုအလုံးစုံပြုပြင်ပြောင်းလဲရင်းနဲ့အရင်သမ္မတဘရက်ကိုဘားမားရဲ့ချမ်းမာရေးဆောင်ရှောက်ဖို့ဥပဒေကိုတစ်စိတ်တစ်ပိုင်းပြန်လည်ရုပ်သိမ်းရင်းသမ္မတရဲ့ပထမဆုံးသောဥပဒေပြုရေးကအောင်ပွဲရဖို့နှီးကပ်လာတဲ့အခြေအနေရှိနေပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကြောရွဖြစ်တဲ့အလုံးလုံးတဲ့အမေရိကန်မိသားစုတွေကိုအကြည့်အကျဲအခွန်လျှော့ချပေးမယ်လို့သမ္မတလောက်အဖြစ်ရှင်းပြန်စဉ်ကဂရိပေးထားတဲ့အတိုင်းဖြစ်လာဖို့ရပ်ပိုင်းမဲ့လို့တော့တယ်လို့သမ္မတထရန့်ကမနေ့တနင်္ဂနွေနေ့မှာ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။စီးပွားရေးလုပ်ငန်းကြီးတွေကိုပုံနေအခွန်လျှော့ချဖြတ်တောက်မှုလောက်ခလာစာဝင်ွေအပေါ်ယာယီအခွန်လျှော့ချဖြတ်တောက်ရေးလွှတ်တော် Republican တွေဘက်ကထောက်ခံမဲ့အနေအထားရှိနေတာပါ။လွှတ်တော်နှစ်ယောက်ပေါင်းဆွေးနွေးညှိနှိုင်းပြီးတဲ့နောက်ပြီးခဲ့တဲ့တောက်ချန်တေးကထွက်ပေါ်လာတဲ့ဥပဒေချက်ပေါ်မှာတော့အရင်ကမထောက်ခံခဲ့ကြတဲ့ Republican တွေရဲ့ထောက်ခံမှုကိုပါရနေတာဖြစ်ပါတယ
်။ Jerusalem မြို့ကို Israel နိုင်ငံရဲ့မြို့တော်အဖြစ် American ကအတိအမှတ်ပြုတဲ့အပေါ်ပယ်ချတဲ့ဆုံးဖြတ်ချက်မူကြမ်းတရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တနင်္လာနေ့မှာမဲပေးကြမှာဖြစ်ပါတယ်။ American ပြည်ထောင်စုကတော့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တာနဲ့အမျှအီဂျစ်ကကမောက်ခရာလုပ်တဲ့ဒီအဆိုပြုတဲ့ဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်ဘက်ကဗီဒီယိုအာဏာသုံးပြီးတော့ပယ်ချနိုင်ဖို့ရှိပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းထဲမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးအနေနဲ့ဂျေရုဆလင်မြို့မှာတန်ရုံမထားဖို့ကိုလည်းပန်ကြားထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကအခုချိန်ထိတစုံတရာတုံ့ပြန်ခြင်းမရှိသေးပေမဲ့ဒီကနေ့မှာတော့ဗီဒီယိုအာဏာသုံးပြီးတော့ပယ်ချနိုင်ဖို့ရှိပါတယ်။သမ္မတထရမ့်ကတော့ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အတိအမှတ်ပြုပြီးအမေရိကန်တန်ရုံကိုအဲ့ဒီကိုရွှေ့ဖို့ပြီးခဲ့တဲ့သတင်းပတ်ကချမှတ်ခဲ့တဲ့သူ့ရဲ့ဆုံးဖြတ်ချက်ဟာအစီအတရားကိုအတိအမှတ်ပြုတာဖြစ်ပြီးဂျေရုဆလင်မြို့ဟာဂျူးတွေရဲ့သမိုင်းဝင်မြို့တော်ဖြစ်ရုံသာမကခေတ်သစ်အစ္စရေးနိုင်ငံရဲ့မြို့တော်လည်းဖြစ်တယ်လို့ပြောပါတယ်။ဥရောပနိုင်ငံအတော်များများနဲ့တခြားနိုင်ငံတွေကတော့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ဟာအခုချိန်မှာမာယွန်းနဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းနဲ့သူတို့ရဲ့တန်ရုံးတွေကိုဂျေရုဆလင်မြို့ကိုရွှေ့ဖို့အစီအစဉ်မရှိဘူးလို့လည်းပြောကြားလိုက်ပါတယ်ခင်ဗျာ
။ VOA American အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်းကအင်းတင်ချေးရွာတုတ်တံမှာရုပ်အလောင်းတွေမြုပ်နှံထားတာကိုရှာဖွေတွေ့ရှိတဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံသတင်းမှန်ပြန်ကြားရေးအဖွဲ့ကဒီကနေ့သတင်းထုတ်ပါတယ်။အမည်မဖော်လိုသူတဦးကလူတွေကိုတပ်ဖြတ်မြုပ်နှံထားတယ်ဆိုတဲ့သတင်းပေးချက်အရလုံခြုံရေးတပ်ဖွဲ့ဝင်တွေတွားရောက်စုံစမ်းထားမှာတွေ့ရတာဖြစ်တယ်လို့သတင်းထုတ်ထားပေမဲ့တည်ဆုံးသူတွေဘသူတွေဖြစ်တယ်ဆိုတာနဲ့အရေးအတွက်ကိုတော့ထုတ်ပြန်မထားပါဘူး။အင်းတင်ကျေးရွာကတော့မွတ်စလင်တွေရောရခိုင်တိုင်းရင်းသားတွေပါရောနှောနေထိုင်ကြတဲ့ကျေးရွာဖြစ်ပါတယ်။အသေးစိတ်ကိုစုံစမ်းစစ်ဆေးနေစေဖြစ်တယ်လို့သတင်းမှာဖော်ပြထားပေမဲ့အခုဖြစ်ရမှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကပါဝင်ပတ်သက်မှုရှိရင်လည်းတရားဥပဒေနဲ့အညီအရေးယူမယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အခုဖြစ်ရတဲ့ဆက်ဆက်မှုရှိမရှိဆိုတာမသိရသေးပေမဲ့မကြာခင်ရပ်ပိုင်းအတွင်းကပဲမောင်တော်မြို့နယ်အင်းတင်ကျေးရွာကပညာရေးဝန်ထမ်း3ဦးနဲ့အရတား2ဦးတို့ကလည်းအနာပိုင်တို့ဖမ်းဆီးစစ်ဆေးနေပြီးအကြောင်းရင်းကိုတော့မသိရသေးပါဘူးရှင်
။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာရှိတဲ့ထောက်လိုင်းရေးတပ်ဖွဲ့ရဲ့အဆောက်အုံကိုလက်နက်တွေအများပြားကင်ဆောင်ထားတဲ့စစ်သွေးကြော်တွေဒီကနေ့တိုက်ခိုက်ခဲ့တာကြောင့်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်။ကာဗွန်ခွဲသူဦးဆောင်တဲ့စစ်သွေးကြော်တွေဟာရဲတပ်ဖွဲ့ဝတ်စုံတွေကိုဝတ်ထားပြီးတော့ဆောက်လက်ဆက်အဆောက်အုံတွေကိုဝန်ရောက်နေရယူပြီးအဲ့နောက်အနာကအာဖဂန်မျိုးသားထောက်လိုင်းဌာန NDS ကိုဒုံးကျည်တွေနဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။အဲ့နောက်အာဖဂန်တပ်ဖွဲ့တွေအလင်းမြန်ရောက်ရှိလာပြီးတော့ဒီဆောက်အုံကိုဝိုင်းပြီးဆုံးရောက်တွေကိုတိုက်ခိုက်ခဲ့တယ်လို့ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရနူစရတ်ရာဟီမီက VOA ကိုပြောပါတယ်။ဒီဆုံးနိုင်ရရှိတဲ့သတင်းချက်လက်ကိုတော့အခုချိန်ထိမသိရသေးဘူးလို့သူကပြောပါတယ်။စစ်သွေးကြော်တွေကကပိုးမျိုးကအဲ့ နေရာကိုတင်းထားစဉ်အတွက်မှာအဲ့နေရာမှာပောက်ကွဲမှုတွေဇတိုက်ဖြစ်ပွားတဲ့အတန်တွေကိုကြားခဲ့ရတယ်လို့အဲ့အနီးနားတဝိုက်မှာနေထိုင်တဲ့သူတွေကလည်းပြောပါတယ် IS အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
ဩစတြေးလျညွန်ပေါင်းအစိုးရအဖွဲ့တစ်ဒီကနေ့ဗီယက်နာမှာကျန်းသစ္စာကျင်းဆိုပါတယ်ဝန်ကြီးချုပ်တစ်ဖြစ်လာတဲ့ပြည်သူ့ပါတီရဲ့အသက်32နှစ်အရွယ်ဆီဗက်စတင်ကတ်စ်ကကမ္ဘာအသက်ငယ်ဆုံးခေါင်းဆောင်လည်းဖြစ်ပါတယ်ဆဗက်စတင်ကတ်စ်ကပါတီခေါင်းဆောင်အဖြစ်ဒီနှစ်အစောပိုင်းမှာတာဝန်ယူခဲ့တာဖြစ်ပြီးနိုင်ငံရေးပုံစံအသစ်ကိုဖော်ဆောင်ဖို့ပြည်သူတွေရဲ့ယုံကြည်မှုကိုရရှိထားတယ်လို့ပြောဆိုထားတာပါ။တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုလုံးဝမရှိအောင်ရှော့ချသွားမယ်လို့လည်းကတိပြုထားပါတယ်။လက်ရဆောင် Freedom Party ရဲ့ခေါင်းဆောင်ကဒုတိယဝန်ကြီးချုပ်ဖြစ်လာပါတယ်။ပါတီနှစ်ရကြာညွန်ပေါင်းဖွဲ့ရေးသဘောတူညီချက်ကိုပြီးခဲ့တဲ့အောက်ကြံလေးကရရှိတာပါ။ဒီသဘောတူညီချက်နဲ့ဖွဲ့စည်းလိုက်တဲ့ဩစတြေးလျအစိုးရဟာဆိုရင်အနောက်ဥရောပနိုင်ငံတွေထဲမှာတခုတည်းသောလက်ရာစုံအစိုးရအဖွဲ့ဖြစ်လာပါတယ်
။အမေရိကန်ပြည်ထောင်စုတောင်ပိုင်းအတ္လန္တမြို့ကနိုင်ငံတကာလေဆိပ်မှာလျှက်စစ်မီးပြတ်တောက်သွားတဲ့အတွက်မနေ့တနင်္ဂနွေနေ့ကလေယာဉ်အတက်ဆင်းနေရပ်ဆိုင်သွားခဲ့ရကနေအခုတော့လျှက်စစ်မီးပြန်ရသွားပြီဖြစ်ပါတယ်။မီးလောင်တာကြောင့်မီးအောက်လျှက်စစ်လိုင်းတစ်ခုမှာကြီးကြီးမားမားပျက်စီးခဲ့ရသလိုလေဆိပ်ကိုပို့လို့တဲ့လျှက်စစ်လိုင်းပျက်စီးသွားတာနဲ့ဆက်ဆက်နိုင်တယ်လို့ဂျော်ဂျီယာပါဝါကပြောပါတယ်။Hartsville Jackson လေဆိပ်မှာဆယ်နှစ်ကြာလျှက်စစ်မီးပြတ်တောက်ခဲ့ပြီးနောက်မှာလေဆိပ်ရဲ့အရေးကြီးလုပ်ငန်းတွေပြန်လည်လည်ပတ်နိုင်မှုအတွက်လျှက်စစ်မီးပြန်ရခဲ့တာဖြစ်ပါတယ် Atlanta မှာအခြေစိုက်တဲ့ Delta လေကြောင်းလိုင်းကတော့မနေ့တနင်္ဂနွေနေ့ကလေယာဉ်ခီးစဉ်900လောက်ကိုဖြတ်ခဲ့ရပြီးဒီကနေ့တနင်္လာနေ့မှာတော့ခီးစဉ်300လောက်ကိုဖြတ်ခဲ့ရပါတယ် Atlanta မြို့မှာရှိတဲ့ Hartsville Jackson လေဆိပ်ဟာနိုင်ငံကမ္ဘာပေါ်မှာအလုံအများဆုံးလေယာဉ်ကွင်းတွေထဲကတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
တနင်္လာနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကတင်ပြသွားတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆက်မှတွေကိုဆက်တိုက်တင်ဆက်သွားပါမယ်မြန်မာတာဝန်ရှိသူတွေဖမ်းဆီးထားတဲ့ရိုက်တာသတင်းထောက်တွေကြမ်းကြမ်းမားမားရှိနေပြီးတော့ဥပဒေနဲ့အညီထိန်းသိမ်းထားတယ်လို့သမရယုံပြောခွင့်ရကပြောပါတယ်။သတင်းထောက်နဲ့အောင်ဖမ်းဆီးခံရတာသတင်းတစ်ပတ်နေပါကြာလာပြီဖြစ်ပေမဲ့ခုချိန်ထိမိသားစုဝင်တွေဘက်ကသတင်းသုံးတရားမသိရသေးပါဘူး။သမရယုံပြောခွင့်ရသူကတော့သတင်းထောက်တွေရဲ့အမှုကိုဥပဒေအတိုင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။ VOA မြန်မာပိုင်းသတင်းထောက်မိခါကသတင်းပေးပို့ထားပါတယ်။
ပြီးခဲ့တဲ့တပတ်အင်္ဂါနေ့ဒီဇင်ဘာ12ရက်နေ့ညကရဲတာဝန်ရှိသူတွေနဲ့တွေ့ဖို့ချင်းဆိုမှုကြောင့်တွားရောက်တွေ့ဆုံခဲ့တဲ့ရိုက်တာသတင်းဌာနသတင်းတောက်တွေဖြစ်တဲ့ကိုတပ်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာများလက်ဝဲတွေ့ရှိမှုနဲ့မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အဥပဒေပုံမှန်သုံးတဲ့ရန်ကုန်မြို့ထောက်ကျန်နယ်မြေရဲစခန်းကဖမ်းဆီးခဲ့တာဖြစ်ပါတယ်။ရိုက်တာသတင်းဌာနကသတင်းနောက်နှစ်ဦးဖမ်းဆီးခံရတာတပတ်ခန့်ရှိနေပြီဖြစ်ပေမဲ့မိသားစုရောရှေ့နေပါခုချိန်ထိတွေ့ခွင့်မရသေးတဲ့အပေါ်သူတို့ရဲ့လုံခြုံရေးကိုမိသားစုဝင်တွေနဲ့သတင်းသမားတွေဘက်ကအထူးစိုးရိမ်မှုတွေရှိနေခဲ့တာဖြစ်ပါတယ်။အခုချိန်ထိသူတို့ကိုဘယ်နေရာမှာဖမ်းထားတယ်ဆိုတာလည်းမသိရသေးပါဘူး။သတင်းတောက်တွေဖမ်းဆီးခံထားရတဲ့အခြေအနေနဲ့ပတ်သက်လို့တမရယုံပြောရေးဆိုခွင့်ရှိသူဦးစောထေးကို VOA ကဆက်သွယ်မေးမြန်းတဲ့အခါသတင်းတောက်တွေကြမ်းကြမ်းမာမာရှိပါတယ်လို့အခုလိုပြောသွားပါတယ်။
ကျွန်တော်သိရတာကဒီကျန်းမာရေးမှာဥရုံနဲ့ညီပဲရှိပါတယ်ဟုတ်ကဲ့ဒီသေးသေးကဆက်တယ်ပါဒီဥရုံနဲ့ညီလုပ်ဖို့ပဲရှိပါတယ်ဟုတ
်ရဲတာဝန်ရှိသူတွေနဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရပြီးနောက်ချင်းဆိုထားတဲ့ညမှာပဲသတင်းတောက်နှစ်ယောက်ဖမ်းဆီးခံလိုက်ရတာဖြစ်ပြီးမြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အဥပဒေနဲ့ပုံမှန်တက်ခံရတာဟာအကွက်စင်တာများလားဆိုတဲ့တွက်ဆမှုတွေလည်းရှိနေပါတယ်သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဖမ်းဆီးပြီးစစ်ဆေးနေတာတပတ်လောက်ရှိနေပြီဖြစ်လို့မတင်ကားစရာရလက်တွေတကယ်ပဲတွေ့ရှိသလားဆိုတာကိုတော့ဥစော်ထေးကဖြေဖို့ညှင်းဆန်ခဲ့ပါတယ်ဒါပေမဲ့ဥပဒေနဲ့အညီဆက်လက်အရေးယူသွားမယ်လို့ဆိုပါတယ
်နမတိချက်ကဒါကဟိုတရားရုံးမှာအမှုဖွင့်တာတယ်တရားရုံးရဲ့လုပ်ပိုင်ခွင့်နဲ့မှရှိတယ်ပေါ့အဲ့ဒီအမှုကြောင့်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဘယ်လိုဘယ်လိုကြောက်ဆိုတော့ကျွန်တော်တို့ကပြောဖို့မရှိပါဘူးပြောရင်ကျွန်တော်တို့ကအခုချိန်မှာတရားရုံးမှာအမှုဖွင့်တာတွေတရားရုံးလုပ်ပိုင်ခွင့်ကိုတွားပြီးတော့သဘုံတရားတရားမှုရှိမှဆိုတဲ့အတွက်ဖြစ်ပါတယ်။ဥပဒေတိုင်းပဲဖြစ်ရပါလိမ့်မယ်ဒါပဲကျွန်တော်တို့ကပြောလို့ရပါတယ
်။သတင်းတောက်တွေကိုမိသားစုနဲ့ဘယ်ချိန်ပေးတွေ့မယ်ဘယ်တရားရုံးမှာဘယ်တော့ယုံထုတ်မလဲဆိုတာကိုတော့ဥစော်ထေးကဖြေကြားခဲ့ခြင်းမရှိခဲ့ပါဘူး။ဖန်းစည်းကန်ရိုက်တာသတင်းတောက်ကိုတက်ဦးမောင်ခကိုဝါလုံးရဲ့ဇနီး မတ်အီမွန်ကတော့သူမခင်မွန်ကိုအသက်ရှင်လျက်ပြန်လဲတွေးဖို့သာလိုလားတယ်လို့ VOE ကပြောပါတယ်သူခင်မွန်ဟာအစိုးရဘက်ကဆွဆွဲတယ်လို့ပြစ်မှုကျူးလွန်သူမျိုးမဟုတ်ဘူးလို့လည်းပြောပါတယ
်ဘယ်အနေနဲ့ဆိုရင်သူလည်းကျမလည်းလူဝိုင်းရှိနေတော့လေအချိန်လေးကတော့ဘာမှမတည်ဘူးရှုပ်ထွေးနေတယ်လို့ပြောတိုင်းကိုမှရင်းညပူသွားပြန်ရောသူများရဲ့လူမှားပါလို့ပြောရင်တခါရင်းနေရပြောအယူမှလို့ဖြစ်
ဒီနေ့ပါစစ်စစ်လုပ်လို့ရတယ်အမေသာမရှိပိုတည်ရောင်းစားတယ်လို့ပြောအောင်လဲမရင်ဟိုကျမတို့နေနေအမေသာကိုလည်းလာကြည့်အောင်ဘလို့နေထိုင်နေရလဲဆိုတော့ဆိုဒီလိုတည်ရောင်းစားပြီးတချို့လုပ်နေရတော့ဆင်းရဲသက်သာတဲ့နေနေရတဲ့အိမ်တော်စုတွေမဟုတ်ဘူးတစ်စုလုံးဒီလောက်ထိကိုရုံမှာနေတဲ့လူတွေမဟုတ်ဘူးတိလား
ရိုက်တာသတင်းတောက်နှစ်ယောက်ကိုပြန်လွှတ်ပေးဖို့အတွက်သတင်းသမားအဖွဲ့အစည်းတွေကတောင်းဆိုနေကြပါတယ်ရခိုင်ပြည်လုံခြုံရေးအခြေအနေတွေနဲ့ဆက်ဆက်ပြီးရိုက်တာသတင်းတောက်နှစ်ယောက်ဖမ်းဆီးခံထားရချိန်မှာပဲမောင်တုံးမြို့အင်းတင်ရွာမှာပညာရေးဝန်ထမ်း၄ဦးနဲ့အရက်သားတဦးကိုပြီးခဲ့တဲ့ဒီဇင်ဘာ16ရက်နေ့ကစစ်ဖက်ရေးရာလုံခြုံရေးစရဖတ်နဲ့ရဲတပ်ဖွဲ့တွေကခေါ်ယူစစ်ဆေးလျက်ရှိပါတယ်။သူတို့ကိုစစ်ဆေးမှုဟာရိုက်တာသတင်းတောက်တွေဖမ်းဆီးခံရတဲ့အမှုနဲ့ဆက်ဆက်နေတယ်လို့ပြည်တွင်းသတင်းတချို့မှာဖော်ပြပေမဲ့ VOA ကတော့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ရခိုင်ပြည်နယ်အခြေစိုက်လုံခြုံရေးဆိုင်ရာအဖွဲ့တွေစီကို VOA ဘက်ကအကြိမ်ကြိမ်ဆက်သွယ်မေးမြန်းပေမဲ့အတည်ပြုပေးနိုင်ခြင်းမရှိသလိုလုံခြုံရေးအဖွဲ့တွေဘက်ကဖြေကြားခြင်းလည်းမရှိခဲ့ပါဘူး။မောင်နှောခရိုင်အထွေထွေအုပ်ချုပ်ရေးမှုဦးရဲထွတ်ကတော့ဖမ်းဆီးမှုနဲ့ပတ်သက်လို့အခုလိုဖြေခဲ့ပါတယ်
။ဆက်ကတဲ့သတင်းပေါ်မှာမူတည်ပြီးမှခေါ်ယူမေးရတာကအဲ့ဒါတော့သူသတင်းဟိုအဖွဲ့အတွက်လူရင်းဖွဲ့ကြည့်လို့ဒီဟာကျွန်တော်တို့တော့လည်းမသိသေးဘူး
။ခေါ်ယူစစ်ဆေးခံရသူတွေကတော့မောင်နှောလက်ထောက်ပညာရေးမှုဦးမြင့်စိုးအင်းတင်ရွာမူလာတန်းကျောင်းဦးအောင်သိန်းဖြူနဲ့မူလာတန်းကျောင်းဆရာနှစ်ဦးတို့ဖြစ်တယ်လို့ဒေတာခံတွေကပြောပါတယ်။အမည်မဖော်လိုတဲ့မောင်နှောဒေတာခံတဦးကတော့ဒီ၅ဦးမှာရခိုင်တက်မတော် AA နဲ့ပတ်သက်တယ်လို့သတင်းရလို့အခုလိုခေါ်ယူစစ်ဆေးခံနေရတယ်လို့လည်းသတင်းတွေထွက်နေတယ်လို့တန်တွဲဘက်ကရေလုံသားတွေကိုမောင်နှောကိုအစိုးရအစီအစဉ်နဲ့အလွဲသုံးစားလို့ခေါ်ယူနေရချထားဖို့လုပ်တာကြောင့်အစစ်ဆေးခံနေရတယ်လို့လည်းသတင်းတွေတွင်းဆိုင်ရာပောက်ကြားမှုနဲ့လည်းဆက်နွယ်နေတယ်လို့လည်းဆိုကြပါရယ်ဖမ်းဆီးစစ်ဆေးကံပညာရေးဝန်ထမ်းအချို့ကိုမောင်နှောမှာထားပြီးအချို့ကတော့စစ်တွေကိုခေါ်ဆောင်သွားတယ်လို့လည်းဒေတာကံတွေကပြောဆိုထားပါတယ်အခုချိန်ထိအစိုးရဘက်ကဒီပညာရေးဝန်ထမ်း၄ဦးနဲ့အရက်သား၁ဦးကိုဘာလို့ခေါ်ယူစစ်ဆင်းလဲဆိုတာကိုထုတ်ပြန်ခြင်းမရှိသေးပါဘူးရှင်
မမေခါပါရှင်ခုတော့ရေခိုင်ပြည်နယ်သတင်းဖက်ဆဲရအောင်ပါရေခိုင်ပြည်နယ်ရင်းပဋိပက္ခတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြကြရိုဟင်ဂျာဒုက္ခသည်တွေနဲ့တခြားရေခိုင်ဒေသခံတွေနေရာရင်းပြန်ပြီးတော့အခြေချနေထိုင်နိုင်ရေးနိုင်ငံတော်အစီအစဉ်နဲ့ဆောင်ရွက်နေတဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုတိုင်းနယ်ပြည်နယ်၆ခုကဝန်ကြီးချုပ်တွေလာရောက်ကြည့်ရှုစစ်ဆေးခဲ့ကြပါတယ်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ
်ရေခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လည်နေရချာတာရေးဖွံ့ဖြိုးရေးကော်မတီ UHRD ရဲ့အစီအစဉ်နဲ့တိုင်းနယ်ပြည်နယ်အသီးသီးကဝန်ကြီးချုပ်တွေကိုရခိုင်ပြည်နယ်ကကျေးရွာတွေတိစောက်ပေးရမှာကဏ္ဍအလိုက်အတာဝန်အသီးသီးယူကြရတဲ့အပေါ်လှုံ့ဆော်ပေးဖို့အတွက်တိုင်းနယ်ပြည်နယ်၆ခုကဝန်ကြီးချုပ်တွေရောက်ရှိခဲ့တာလို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေက VOA ကိုပြောပါရစေ။
ဝန်ကြီးချုပ်များကိုယ်တိုင်လာပြီးတော့ဖိလုံမဲ့နေရာတွေမှာကိုယ်တိုင်လာရောက်ပြီးတော့ဒီဗနက်တင်နဲ့ဥစားလေးကိုဆောင်ရွက်ပေးပြီးတော့ဒီတိုင်းစီစဉ်နေတဲ့သူတို့ဥစားတွေဆောက်ပြီးမှဖြစ်ပါရဲ့ဝင်းကြီးချုပ်ကလည်းသူတို့သက်ဆိုင်ရာဒီတိုင်းနေရာနေပြီးတော့ဒီလုပ်ငန်းရှင်တွေအမှုရှင်တွေလည်းဒါတပါးရဲ့ပါလာတာဖြစ်ပါတယ်ဒီတိုင်းပြည်နယ်ကပူတီတောင်မောင်းတော်မြောက်ချမ်းဒေသမှာပြန်ပြီးတော့ကျန်တဲ့ထူထောင်ရေးလုပ်ငန်းတွေလုပ်တဲ့အခါမှာတနင်္လာချမ်းသာရေးတွေလုပ်တဲ့အခါမှာကျွန်တော်တို့ဒုက္ခရောက်ခဲ့တဲ့ဒီတိုင်းရင်းသားတွေတိုင်းရင်းသားလူငယ်စုတွေအမျိုးတွေဟိုတိုင်းနဲ့ဒီကျွန်တော်ရခိုင်တိုင်းရင်းသားတွေပြန်နေပြီးတော့ဒူတော်မို့ဒီတိုင်းရဲ့ပြည်နယ်ဒီပြည်နယ်နေပြီးတော့ဒီနေ့တိုင်း14ခုလုံးအနေပြီးတော့အဲဒီတော့လာရောက်ပြီးတော့ဒါဘောင်နဲ့ဒါစေပိုင်းခုဖြစ်ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းကကျေးရွာတွေကိုလာရောက်ခဲ့ကြတဲ့တိုင်းဒေသကြီးနဲ့ပြည်နယ်6ခုခန့်ဝန်ကြီးချုပ်တွေကတော့မန္တလေးတိုင်းဝန်ကြီးချုပ်မကွေးတိုင်းဝန်ကြီးချုပ်စကိုင်းတိုင်းဝန်ကြီးချုပ်ရှမ်းပြည်နယ်ဝန်ကြီးချုပ်ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့ချင်းပြည်နယ်ဝန်ကြီးချုပ်တို့ပဲဖြစ်ပါတယ်တိုင်းနယ်ပြည်နယ်အသီးသီးကရရှိခဲ့တဲ့အလှူငွေတွေကိုတော့စကိုင်းပြည်နယ်အတွင်းပြည်လဲထူထောင်ရေးလုပ်ငန်းစဉ်တွေမှာအသုံးပြုတော့မှလည်းဖြစ်ပါတယ်။စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကတော့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြည်내နေရာချားထားရေးဖွံ့ဖြိုးရေးကော်မတီ UEHRD ရဲ့အစီအစဉ်နဲ့အခုလိုပြည်လဲထူထောင်ရေးလုပ်ငန်းစဉ်တွေမှာပါဝင်ခွင့်ရတဲ့အတွက်ဝမ်းသာတယ်လို့ပြောပါတယ်။
တို့ကလူသားစာနာမှုအကူအညီပေါ့ခေါ်ပြည်내နေရာချားထားရေးနဲ့နောက်ပြီးတော့စကိုင်းပြည်နယ်ကျေးဇူးလာဖို့ကြိုးတိုးတဲ့အားလုံးကတော့ဝိုင်းဝန်းပြီးတော့အကူအညီလှုပ်ဆောင်ပေးကြတာပေါ့အားလုံးကစာစစ်စမ်းနဲ့တို့အကုန်လုံးကတကယ်ဘောဒုက္ခရှိတဲ့သူတို့အကူအညီပံ့ပိုးလှူဒါန်းနေတဲ့တို့မှလူများ
ရခိုင်ပြည်နယ်အတွင်းကနေရွှန့်ခွာကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံသားရေးဝန်ကြီးမစ္စတာအဘူဟာဆန်မမုတ်အလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးပြည်အောင်စုဝန်ကြီးဦးကျော်တင်ဆွေတို့နိုဝင်ဘာလကနှစ်နိုင်ငံတဘောတူညီချက်တွေကိုလက်မှတ်ရေးထိုးခဲ့ကြပြီးဖြစ်ပါတယ်။ ဒုက္ခသည်တွေပြန်လည်လက်ခံတဲ့အခါမှာယာယီဒုက္ခသည်စကန်တွေမှာထားမှာမဟုတ်ပဲမူရင်းကြေးရွာတွေမှာပြန်လည်အခြေချနိုင်ဖို့အခုလိုကြိုတင်ပြင်ဆင်ပြီးရဲရွာပြန်လည်တိစောက်ရေးတွေကိုပြင်ဆင်နေတာလို့လည်းအာဏာပိုင်တွေကပြောပါရယ်။ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်နှစ်ဖက်ပူးတွဲကော်မတီဖွဲ့သားဖို့ရှိတယ်လို့ပြန်လည်စီစစ်လက်ခံရေးတွေကိုလည်းလာပိုင်းအတွင်းမှာဆောင်ရွက်သွားမှာဖြ ုင်ငံတကာကတုတ်ပြန်ထားပါတယ်။ဒီအတွက်လဲရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးဟာအလွယ်တကူဖြစ်နိုင်မဲ့သဘောမှမရှိသေးပါဘူး။စစ်တွေမျိုးက IDB စကန်တွေမှာခိုးလုံခဲ့တဲ့ဟိန်းသူဘာသာဝင်အလုံးနီးပါးကိုတော့နေရမောင်တော့ခရိုင်ဘက်ကိုတက်ဆိုင်ရာကပြန်ပို့နိုင်ခဲ့ပြီလို့အစိုးရထုတ်တဲ့သတင်းစာတွေမှာဖော်ပြထားပါတယ်
။ကိုကောင်းဆိုင်တင်ပြသွားတော့ပါရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ဘဇာဒုက္ခသည်စခန်းမှာရှိတဲ့ရူဝင်ဂျာဒုက္ခသည်တွေပြင်းထန်တဲ့ဆောင်းရာသီဥတုကိုကောက်ွယ်နိုင်မှုအတွက်ဒေါ်လာတန်ပေါင်းများစွာကုန်ကြမဲ့အနှွေးထဲဝင်းကပေးရေးအစီအစဉ်နဲ့နေအိမ်တွေအေးအေးတန်ခံနိုင်အောင်လို့ကုလသမဂ္ဂဒုက္ခသည်ကူညီဆောင်ရှောက်ရေးအေဂျင်စီကစတင်လှုပ်ဆောင်နေပါတယ်။ဒါပေမဲ့ဒါတွေဟာလုံလောက်မှုမရှိဘူးလို့ဒုက္ခသည်တို့ကပြောဆိုသလိုသူတို့ကိုမြန်မာနိုင်ငံပြန်ပို့မဲ့အစီအစဉ်မှလည်းအမခန့်ချက်တွေရှိဖို့လိုတယ်လို့ပြောပါတယ်။ကုညာဝင်းအောင်ကတင်ပြထားပါတယ်ရှင
်။မကြောင်ရင်ရောက်လာတော့မဲ့ပြင်းထန်တဲ့ဆောင်းရာသီမတိုင်ခင်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကြီးမှာရှိတဲ့ရိုဟင်ဂျာတွေအတွက်အနှွေးထည်နှစ်သိန်းလောက်ပထမအထောက်အအနေနဲ့စတင်ဝင်ငှပေးနေကြောင်းကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကတင်းငွေတွေနေ့မှာပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းရခိုင်မြောက်ပိုင်းဒေသကအကြမ်းဖက်ဖြစ်စဉ်တွေကြောင့်ရိုဟင်ဂျာ6သိန်းခွဲဝန်းကျင်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကတ်ဘဇားဒေသကိုထွက်ပြေးလာကြတာပါရိုဟင်ဂျာဒုက္ခသည်တွေဟာညဉ့်ဉန်းလွန်းတဲ့ပတ်ဝန်းကျင်မှာနေနေရပြီးများပြားလာတဲ့အခြားအန္တရာယ်တွေနဲ့ရင်ဆိုင်နေရတယ်လို့ရှိသတင်းပတ်ဒီတဲ့အေးလွန်းတဲ့ဆောင်းရာသီဥရုအောက်မှာနေထိုင်ရမယ့်အခက်အခဲတွေအတွက်စိုးရိမ်ပူပန်ပြီးကြောင်း UNHCR ကပြောပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်ဆောင်းရင်းရဲ့အေးအေးဒဏ်ဟာအခြားဒေသတွေကဆောင်းရာသီထက်အားပြော့တယ်ဆိုပေမဲ့ညဘက်တွေမှာအရန်အေးပြီးရိုဟင်ဂျာဒုက္ခသည်တွေအတွက်အနှွေးတဲ့နေအိမ်အမိုးအကာတွေအလုံးအလောက်မရှိဘူးလို့ UNHCR ပြောခွင့်ရပုဂ္ဂိုလ်ဘာဘာဘလုတ်ကပြောပါတယ်
Children who are 55% of Rohingya refugee population are particularly vulnerable.So are the women and they
Bangladesh နေဆက်ကရိုဟင်ဂျာဒုက္ခသည်တွေရဲ့55ရာခိုင်နှုန်းဟာကလင်းငယ်တွေဖြစ်ကြပြီးတော့အကူအညီအကာအကွယ်မဲ့နေကြပါတယ်။ Bangladesh မှာရှိတဲ့ဒုက္ခသည်အားလုံးရဲ့ထက်ဝက်ကျော်ဟာအမျိုးသမီးတွေဖြစ်ကြပါတယ်။ဒုက္ခသည်တွေရဲ့10ရာခိုင်နှုန်းကမတန်ဆွမ်းသူတွေအရေးပေါ်စေကူသားဖို့လိုအပ်နေသူတွေဖြစ်ကြပြီးတော့တက်ကြီးရွယ်ဦးတွေဆိုရင်လည်းအသက်အန္တရာယ်တွေစိုးရင်ရပါတယ်
။ဒါကြောင့်ဒုက္ခသည်စခန်းတွေကနေအိမ်တွေတိုးတက်ကောင်းမွန်လာအောင်လို့ထောင်ချီတဲ့ယာယီတဲအိမ်ဆောက်လုပ်ရေးပစ္စည်းတွေကို UNHCR ကဝေငှပေးနေတယ်လို့ Balush ကပြောပါတယ်။UNHCR ကအခုလိုအနှွေးတွေဝင်ခနေတယ်ဆိုပေမဲ့ဒီဆောင်းရာသီအတွက်မလုံလောက်ဘူးလို့ကော့ဆက်ဘဇာဘာလူခါလီဒုက္ခသည်စခန်းကရိုဟင်ဂျာအမျိုးသားကိုမျိုးတန်ကပြောပါတယ
်။ဆောင်းရာသီရောက်လာတဲ့ဆိုတော့ရာသီဥတော်ရဲ့ကျင်းတွေကနည်းနည်းတော့ဆိုးလာပြီးတန်းတော့ကျင်းတယ်ဒီမှာတော့အနှွေးတွေတော့ကျွန်တော်ကိုသူတို့တိုင်းနိုင်ရလို့ပြေးနေပါတယ်ဒါပေမဲ့ဒီမှာအဲ့ဒါနဲ့မလောက်ပါဘူး။နည်းနည်းတော့ဝင်နေရပါတယ်
ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အရလာမယ့်နှစ်လအတွင်းရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့ဖို့အစီအစဉ်ကိုစိတ်ဝင်စားကြပေမဲ့ရေရှည်အာမခံချက်တွေရှိဖို့တော့လိုတယ်လို့ရိုဟင်ဂျာကွန်မြူတန်ကပြောပါတယ်
။ပြန်ပို့မယ်ပြန်သွားမယ်အစီအစဉ်တွေကလိုတယ်ကစိတ်ဝင်စားပါတယ်။ဒါပေမဲ့ဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့မလီမွန်စာချုပ်လိုချက်ဆိုထားတဲ့အတိုင်းဆိုရင်လိုတယ်ကပြန်မှာမဟုတ်ဘူး။အဲ့မှာတခြားနိုင်ငံတကာတိုင်ဝမ်နဲ့ပေါင်းဝင်လာရမယ်ကုလသမဂ္ဂပေါင်းဝင်ဖို့ဘာကြောင့်လို့ဆိုတော့အရင်ကလည်းဒီလိုဒီနိုင်ငံသဘောတူသားစာချုပ်နဲ့လိုတဲ့တက်ကပြန်သွားလာလိုက်ကြည့်တယ်ဒီဘက်ကိုပြန်လာရတာလည်းရှိတယ်အဲပြီးတော့တကူဒီဘက်မှာဖြစ်ပြလာတဲ့ရိုဟင်ဂျာအတွက်ပညာရေးလူမှုရေးအခြေခံလောက်ခွန်ရေးကစားပြီးတော့လည်းအဲ့လိုမျိုးမကင်ချတော့ပြရမယ်
ဒါအပြင် UNHCR ကခြုံဆောင်မီးဖို့ကြောင်သုံးပစ္စည်းနဲ့ဆိုလာမီးကြောင်စတာတွေဝင်းငှပေးနေသလိုထင်းအစာထိုးဖွဲမီးသွေးလောင်စာဒုံးတွေကိုလည်းဝင်းငှနေတယ်လို့ဆိုပါတယ်တောအုပ်တွေတဲ့ကလင်းငယ်တွေထင်းရှာထွက်ခဲ့ရင်အာဓမပြုကျင့်ခံရတာအတိုက်ခိုက်ခံရမယ့်အန္တရာယ်တွေရှိနေတာကြောင့်ဒီလိုဖွဲမီးသွေးတွေဝေပေးရတာလို့ဆိုပါတယ် တော်ရဲထင်းချိုးကောက်တာကသဘာဝပတ်ဝန်းကျင်ကိုလည်းထိခိုက်စေတယ်လို့ UNHCR ကပြောပါတယ်ခင်ဗျာ
။ကိုညာဝေးအောင်ပါရှင်ခုတော့ရှမ်းပြည်နယ်တွင်းကသတင်းတပုတ်တင်ပြပါမယ်။ဇန်နဝါရီလကုန်မှာကျင်းပမဲ့20ရာစုပင်လုံတတရအကြိမ်ညှိလခမ်းမှတင်ပြဆွေးနွေးနိုင်ဖို့အတွက်ရှမ်းပြည်နယ်အတွင်းမှာရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအတွက်အကျိုးအဖြစ်မြို့နယ်အသီးသီးမှာကျင်းပခဲ့ကြပါရယ်။မနေ့ကပင်လုံမြို့မှာကျင်းပခဲ့တဲ့အကျိုးဆွေးနွေးပွဲမှာတော့နေမြေခံတပ်မတော်ကနေကျင်းပခွင့်ပိတ်ပင်ခဲ့ပါရယ်။ညီချင်းရေးအတွက်ယုံကြည်မှုတည်ဆောက်နေချိန်မှာအခုလိုအကျိုးဆွေးနွေးပွဲကိုပိတ်ပင်တာဟာမဖြစ်သင့်ဘူးလို့ရှမ်းနိုင်ငံရေးပါတီတာဝန်ရှိသူတွေကဆိုပါရယ်။ VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်။
လမ်းမ23ရာစုပင်လုံညီလာခံတတရချင်းအတွက်ရှမ်းပြည်နယ်မြောက်ပိုင်းလင်းခေးမူဆယ်မြို့နယ်တွင်မှာရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအတွက်အကျိုးဖြစ်ဒီကနေ့မှာကျင်းပခဲ့ပါတယ်။ဒီကနေ့ကျင်းပတဲ့အကျိုးဆွေးနွေးပွဲအခြေအနေကိုတော့ပွဲကျင်းပရေးကော်မတီတာဝန်ခံသူဖြစ်သူသောနန်းမြတ်ဦးကအခုလိုပြောပါတယ်
။ဒီနေ့ကအမှုဆောင်ကျင်းပပြီးပြောပါမယ်။ရှမ်းမြို့သားဆင်အကျိုးစစ်ဆုံးဆွေးနွေးပွဲအတွက်ပဲချမှတ်ထားတဲ့နိုင်ငံရေးဆိုင်ရာစီးပွားရေးဆိုင်ရာတဘာဝတောက်ဝင်တဲ့အစားလားလူမှုရေးဆိုင်ရာအဲ့လိုမျိုးကြီးကောင်းစင်ထားထားတဲ့အချိန်မှာဒီခုစီကနေအစပါရင်ကြောနိုင်ဘူးလို့မြင်နေတယ်လေအဲ့ဒီပေါ်မှာစစ်တမ်းလူထုအပိုင်အောင်သွားထောင်တာဟုတ်ရှင်ပြီးတော့မှတစ်ခါဒီအမျိုးသားအဆင့်ကျိုးဆွေးနွေးပွဲမှာပြန်ပြီးတော့မှတုံ့တက်အဲ့လိုမျိုးပေါ့
ဒီကနေ့မှာကျိုးဆွေးနွေးပွဲဖြစ်မူဆန်နဲ့လင်းခင်းမြို့မှာကျင်းပနေချိန်မှာတော့နေမြေခံရဲတပ်ဖွဲ့တွေစောင့်ကြည့်နေတာကလွဲပြီးတာစီပိတ်ပင်မှုတွေမလုပ်ခဲ့ဘူးလို့သူကဆိုပါတယ်မနေ့ကပင်လုံမြို့မှာကျင်းပခဲ့တဲ့ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအတွက်အကျိုးညှိနှိုင်းပွဲကိုနေပြည်တော်တပ်မတော်ကနေကျင်းပခွင့်ပိတ်ပင်ခဲ့ပါတယ်။ဒီအချိန်လေးကတော့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC ရဲ့ဒေါင်ကြီးဆက်ဆံရေးယုံတာဝန်ခံသူပူမူကြီးဆိုင်ဦးကခုလိုပြောပါတယ်
။အထက်ကမြင်ကြားချက်မရလို့ကျွန်တော်တိုင်းကမသိရလို့ဆိုတော့ရလခတိုင်းကြီးရဲ့ဟိုအမေနဲ့ပေါ့။နောက်ဟိုဒီ GNCG ကမြင်ကြားချက်မရှိလို့ဆက်ပိတ်တယ်လို့ပြောပါတယ်။
ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအတွက်အကျိုးဖြစ်ကျင်းပမဲ့တွေ့ဆုံပွဲနဲ့ပတ်သက်ပြီးဒီဇင်ဘာလ10ရက်နေ့မှာရှမ်းပြည်နယ်အစိုးရကိုစာနဲ့တင်ပြသွားပြီးဖြစ်တယ်လို့သူကဆိုပါတယ်။ရှမ်းလက်နက်ကိုင်ဖွဲ့တွေနိုင်ငံရေးပါတီတွေပူးပေါင်းဖွဲ့စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီကလည်းဦးဆောင်ပြုလုပ်တဲ့ဒီဆွေးနွေးပွဲဟာလင်းကင်းမြို့မှာပြုလုပ်မဲ့ရှမ်းမျိုးရစစ်ဆွေးနွေးပွဲအတွက်ရည်ရွယ်ကျင်းပနေတာဖြစ်ပါတယ်။ငြိမ်းချမ်းရေးအတွက်ယုံကြည်မှုတည်ဆောက်နေချိန်မှာအခုလိုပြည်သူလူထုအမြင်သဘောထားအကျိုးဆွေးနွေးပွဲတွေကိုပိတ်ပင်ထားတာမဖြစ်သင့်ဘူးလို့သူ့ဘူမူကြီးဆိုင်ဦးကအခုလိုဆက်ပြောပါတယ်
။ငြိမ်းချမ်းရေးဖြစ်စဉ်မှာလား DNC လမ်းဆက်တာကျွန်တော်လိမ့်နေတာပေါ့နော်။ PDP တွေကိုလည်းကျွန်တော်တို့က27ရာစုပြည်လုံးမှာပြင်ပြဖို့ဆိုလို့ဆက်လက်ပြင်လာရောက်စီစီကျဲတော့ဖျက်ပြခြင်းဖြစ်ပါတယ်ပေါ့နော်။ကျွန်တော်ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအမှန်ကဒီကကွန်ပျူတာတက်မလို့ရဒီတိုင်းနေရာလဲကွန်ပျူတာတော့ရပြထားပြတာပေါ့နော်။ကကပြီးလို့လာရောက်ဟန်တာတော့ဆိုတာကဒီလိုယုံကြည်မှုတည်ဆောက်နေတဲ့အချိန်မှာကျွန်တော်နိုင်ငံရေးလမ်းစဉ်ကိုနိုင်ငံရေးနဲ့ကြားတဲ့အချိန်မှာအဲယုံကြည်မှုကိုပြပြားနေတယ်ပေါ့။အဲမှဆိုရင်တက်မလို့ကလည်းသူကအားပေးရမှာပေါ့နော်
။ပင်လုံမြို့မှာကျူဆွနေပွဲဖြစ်ခြင်းမှုကိုစားစည်းတဲ့ပုံမှာရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်စိုင်းပါသိန်းကခုလိုပြောပါတယ်
။ကျွန်တော်အမြင်ကျတော့သူကပင်လုံလုံးဝမသိခင်တဲ့တဘောမျိုးကတော့မသိဘူး။ဒါအကျိုးညှိနှိုင်းအစည်းအဝေးတွေကြတော့ညနေတိုင်းမှာအမျိုးသားတွေရှိတဲ့နေရာတိုင်းမှာအကုန်လုံးလုတ်သွားတယ်။မင်းဇယ်တို့ဘာလို့ဖက်မလဲ။အခုဓာမျိုးတွေလုတ်နေတယ်။အဲ့ဒါလည်းပိတ်ကင်းတာမကြားဘူး။ပင်လုံတစ်ခုပဲကျွန်တော်ကြားတာ။ပင်လုံကိုဘယ်လိုတဘောမျိုးနဲ့အဲ့လိုဖွက်မှလုတ်ထားတယ်ဆိုတာကျွန်တော်လည်းနားမလည်နိုင်ဘူးပေါ့
။ရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲအတွက်ရှမ်းနိုင်ငံရေးပါတီတွေရှမ်းပြည်ညီညွတ်ရေးကော်မတီအဖွဲ့တွေအနေနဲ့ကရှမ်းပြည်နယ်မြို့တော်တောင်ကြီးတာမမဟုတ်ပင်လုံမှာလှုပ်ဆောင်မှုစန္ဒပြင်းပြနေပေမဲ့လည်းမြမသမတော်ဘက်ကခုပြုခဲ့ပါဘူးဒီဇင်ဘာ29ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့တနင်္ဂနွေလို့ပြည်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်အကောင်အထည်မှုဆိုင်ရာညှိနှိုင်းစည်းဝေး GICM မှာရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပမဲ့နေရာကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်ကနေဝင်ရောက်ညှိနှိုင်းမှုကြောင့်လင်းခေးမြို့မှာကျင်းပသွားဖို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS ဘက်ကသဘောတူညီခဲ့တာပါရှမ်းမျိုးရလိုက်ဆွေးနွေးပွဲအကျိုးလူစုဟောပြောပွဲတွေကိုရှမ်းတိုင်းသားတွေများပြားနေထိုင်တဲ့ရှမ်းပြည်နယ်၊ကယားပြည်နယ်၊ကချင်ပြည်နယ်၊စကိုင်းတိုင်းနဲ့မန္တလေးတိုင်းဒေသကြီးတွေမှာသီလမကုန်ခင်ထိတော့ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
။နိုင်ကွန်အိမ်ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုဒီမိုကရက်တစ်မြန်မာအတန်း TVB ရုပ်သံဆလောင်ကနေနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီအစီအစဉ်တွေမှာဖမ်းယူကြည့်ရှုနိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောသားရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ18ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို line to meter 25 30နဲ့50တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့သက်တမ်းရောင်းသတင်းလောအစီအစဉ်အပြင် blogger တွေပြောသမျှကဏ္ဍတွေကိုလည်းနားဆင်ကြရမှာပါဒါအပြင်နောက်ထပ်တင်ဆက်ပေးသွားမယ့်သူယုံကြည်ရကဏ္ဍမှာကြားရဖို့ရှိတာကတော့
သာရေးတယ်ဆိုတာတခြားလူတစ်ဖက်သားနားလည်အောင်ရေးရတာမဟုတ်လို့ပါအဲဒီတော့အဲလိုရေးသားတဲ့အခါမှာတစ်ဖက်လူနားလည်တယ်ဆိုလို့မိမိရွယ်ချက်ကောင်းရောက်တယ်လို့ယူဆရမှာပေါ့နော်
အင်္ဂလိပ်စာသင်ကြားရေးဆိုင်ရာမဟာဘွဲ့ယူခဲ့တဲ့ဆရာဦးနိုင်ထွန်းလင်းကသူယုံကြည်ရကိုနောက်ပိုင်းမှာအပြည့်အစုံပြောပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေဟာရေပုံရအားဖြင့်မကောင်းဘူးလို့ယူဆထားကြပြီးနောက်ထပ်ဒီထက်များပိုဆိုးသွားမလားဆိုတဲ့စိုးရိမ်မှုတွေကလည်းထွက်ပေါ်နေပါတယ်။မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေလက်ရှိအခြေအနေကိုဖြစ်ပေါ်စေတဲ့အကြောင်းရင်းများနဲ့ဆောင်ရွက်သင့်တဲ့အချက်များဆိုတဲ့စာတမ်းတစ်ခုကိုစီးပွားရေးပညာရှင်ဒေါက်တာဦးမြင့်က UMFCCI မြန်မာနိုင်ငံကုန်တယ်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ရဲ့ညှိလာခမ်းမှာပြောကြားခဲ့တဲ့အဖွင့်အမစကားကိုကောင်းတော့ပြီးတော့အခုသတင်းမှတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းသစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
ရန်ကုန်မြို့မှာဒီဇင်ဘာ10ရက်နေ့ကိုရက်တို့ကကျင်းပတဲ့ကုန်သည်စက်မှုအသင်းချုပ် UMFCCI ရဲ့2019ခုနှစ်ညီလာခံမှာကုန်သည်စက်မှုအသင်းချုပ်ရဲ့စီးပွားရေးအကြံပေးလည်းဖြစ်တမရဦးသိန်းစိန်အစိုးရလက်ထက်မှာတမရရဲ့စီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဒေါက်တာဦးမြင့်ပြောကြားခဲ့တဲ့လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ဆောင်ရွက်သင့်သည့်အချက်များဆိုတဲ့အမှာစကားကိုစီးပွားရေးကဏ္ဍမှာအပိုင်းနှစ်ပိုင်းခွဲပြီးတင်ပြပေးဖို့စီစဉ်ထားပါတယ်မကြာသေးခင်ကပြုလုပ်ခဲ့တဲ့ပြည်တွင်းပြည်ပကသုတေသနအဖွဲ့တွေရဲ့စစ်တမ်းတွေအရမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေမကောင်းဘူးလို့လုပ်ငန်းရှင်တွေရဲ့သဘောထားထုတ်ဖော်ပြောဆိုမှုတွေအစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒနဲ့စီမံကိန်းတွေဟာရှင်းလင်းပြတ်သားမှုမရှိဘူးဆိုတဲ့ပြောဆိုမှုတွေအပြင်အောက်ခြေလူထုအကြမ်းမှာလည်းကုန်စည်နှုန်းကြီးမြင့်လာတာနဲ့စီးပွားလုပ်ကိုင်စားတောက်လို့မကောင်းတဲ့အခြေအနေတွေအပေါ်ညှဉ်းညူပြောဆိုမှုတွေထွက်ပေါ်လာနေချိန်မှာပဲဒေါက်တာဦးမြင့်ကမြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေကိုသုံးသပ်တင်ပြသွားတာဖြစ်ပါတယ်
အဲ့တော့ကျွန်တော်ကဘာလို့ရမလဲဆိုတော့ကျွန်တော်တို့က strategy ဆိုတော့ဆွေးရလိမ့်မယ်စစချင်းနော်စီးပွားရေး strategy
စီးပွားရေးအကြံပေးတွေနဲ့အစိုးရဘက်ကတာဝန်ရှိသူတွေအကြားဆက်သွယ်မှုအားနည်းနေတယ်ဆိုတာကိုလည်းဒေါက်တာဦးမြင့်ကထောက်ပြခဲ့ပါတယ
်အကြံပေးတွေနဲ့အဓိကဒီအကောင့်ထယ်ဖို့တဲ့ပုဂ္ဂိုလ်တွေကအကြီးသားတွေမှာနည်းနည်းကျွန်တော်တို့မှဟိုဆက်သွယ်နေနည်းနည်းတာမျိုးရှိပါတယ်နောက်တစ်ခုကကျွန်တော်တို့စီးပွားရေးနဲ့ပတ်သက်ပြီးတော့မှဟိုနည်းနည်းဝေဖန်ချက်တွေရှိတာပါလဲဆိုလို့ရှိရင်စီးပွားရေးကိုပေးသင့်ပေးတိုက်တဲ့သူ့ရဲ့ဟိုပါလေဒီ role ပေါ့ဗျာနော်သူ့ရဲ့ဒီဟိုဝါဒီဆိုတော့တော့ကျွန်တော်စီးပွားရေးကိုထိုက်တင်ထိုက်ထည့်တဲ့အလေးပေးမှုကျွန်တော်တို့မှလည်းရှိလားမရှိလားဆိုတာတန်ပြရလေးဖြစ်နေတယ်
တိုင်းပြည်စီးပွားရေးဖွံ့ဖြိုးမှုကိုတိုင်းတာတဲ့နေရာမှာ GDP ခေါ်ပြည်တွင်းအသတင်းကုန်ထုတ်မှုရဲ့အရေးပါတဲ့အခန်းကဏ္ဍကိုလည်းအခုလိုထည့်သွင်းပြောကြားခဲ့ပါတယ
် GDP ဆွဲဟာကျွန်တော်ပြောရလိမ့်မယ်အစစချင်းကျွန်တော်ပြောချင်တာကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့လွန်ခဲ့တဲ့နှစ်အများမျိုးကဒီကဏ္ဍနှလုံးနဲ့တက်တဲ့စီးပွားရေး double digit growth ဆိုတာ10ကျော်သွားရင်ကဏ္ဍနှလုံးပဲအဲ့ဒါလေးကိုကျွန်တော်တို့ကတော်တော်ဦးစားပေးတယ်ကျွန်တော်တို့ဒီတရုတ်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်เนาะသူကအနေနဲ့17နှစ်အတွင်းမှာเนาะ GDP growth rate selected Asian countries 2000 to 2010เนาะအဲ့ဒီဟာနှစ်စဉ်ဘယ်လောက်တိုးလဲဆိုတာပြောထားတာ2000ကနေပြီးတော့မှ2010အထိဒီကာလအတွင်းမှာစီးပွားရေးဘယ်လိုတိုးတက်နေလဲပြထားပါတယ်เนาะအဲ့တော့တရုတ်ကိုကြည့်မယ်ဆိုလို့ရှိရင်သူတို့မှာဟုတ်လား17နှစ်မှာ9နှစ်ကသူတို့ကဒီ double digit နဲ့ရှိတယ်သူတို့ကအဲ့ဒီမှာဟုတ်လား2000 2002 2002ဒီမှာမရှိခဲ့ဘူးเนาะနောက်တစ်ခါဘူတန်ဆိုလို့ရှိရင်သူက2ချိန်ရှိခဲ့တယ်เนาะနောက်ပြီးတော့ကမ်ဘောဒီးယား4ချိန်ရှိခဲ့တယ်ကျွန်တော်တို့က17ချိန်ရှိခဲ့တယ် double digit လို့က17ချိန်ကျွန်တော်တို့ရှိခဲ့တယ်เนาะအဲ့ဒါလည်းပဲနည်းနည်းထူးခြားနေတာဖြစ်နေပါတယ်ကျွန်တော်တို့ကဒီဟာကိုသိပြီးတော့ဖြစ်တင်နေဖြစ်နေတော့အဲ့တော့ဒီပြဿနာကဒီထာမျိုးကလည်းဘယ်သူမှမဖြစ်ခဲ့ပါဘူးကျွန်တော်သိလို့တော့เนาะအဲ့တော့ဒီဟာကိုပြန်ပြီးတော့မှကျွန်တော်အနေနဲ့ကပြန်ပြီးတော့စဉ်းစားတင်တယ်လို့ပြောပါတယ်
ဒါပေမဲ့စီးပွားရေးပညာရှင်တွေအသုံးပြုတဲ့စည်စရာတွေနဲ့အပြစ်မှပြည်သူတွေတကယ်ရင်ဆိုင်နေရတဲ့လက်တွေ့စီးပွားရေးအခြေအနေနှစ်ခုသဟဇာတာဖြစ်ဖို့လိုအပ်တယ်ဆိုတာကိုလည်းသူကအခုလိုထောက်ပြပြောဆိုခဲ့ပါတယ
်။ဒါကိုကြည့်ပြီးတော့ကျွန်တော်တို့ကဘယ်လိုသွားကောက်ချက်ချလဲဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာဒီကျွန်တော်တို့စီးပွားရေးဟိုစီးပွားရေးကဘာနဲ့ခုရှိပါတယ်။တစ်ခုကတော့လူတွေနေတဲ့စီးပွားရေးအဲ့ဒီဟာတော့ real world လို့ခေါ်တယ်။ဒါပေမဲ့ကျွန်တော်တို့ကဒီ statistical world ဆိုရှိတာပေါ့လေစည်ရင်းစရာတွေရဲ့စီးပွားရေးအဲ့ဒီဟာကနေရှိတယ်အဲ့ဒီစည်ရင်းစရာတွေကအစိုးရပြုတ်တဲ့အစားအုပ်ထဲမှာပါတယ်ဒီနှစ်ခုပါလေကွာနေတယ်ကွာနံပါတ်1လောက်အောင်မှာပါဒီနှစ်ခုကိုကျွန်တော်တို့ကပြန်ပြီးတော့ရင်ကြားစီဖို့လို့ခေါ်လို့ပါတယ
်အရင်စစ်အစိုးရလက်ထက်ကချမှတ်ခဲ့တဲ့စီးပွားရေးညီမှန်းချက်တွေမအောင်မြင်ခဲ့တဲ့အခြေအနေကိုလည်းဒေါက်တာဦးမြင့်ကထည့်သွင်းပြောကြားခဲ့ပါတယ
်စိတ်ဝင်စားစရာကောင်းတာကျွန်တော် 2002 2002ခုနှစ်တုန်းကဝင်ကြီးဌာနတွေအများကြီးအနှစ်30စီမံကိန်းတွေဆွဲကြတယ်ဒီချက်မှတော့ကျွန်တော်ရေးမထားပါဘူးဆွဲတဲ့ခါကျတော့စက်မှုကဏ္ဍကဘယ်လိုဆွဲထားလဲဆိုတော့သူကသူ့မှန်းချက်က2015ခုမှာတဲ့ကျွန်တော်တို့ရဲ့အာဆီယံတိုင်းပြည်တွေနဲ့ကျွန်တော်တို့ရဲ့ဟိုဒီစက်မှုကဏ္ဍဆိုဝေးရ equal ဖြစ်သွားပြီတန်းလို့ဖြစ်သွားပြီနောက်တစ်ခါ220ကျလို့ရှိရင်ဂျပန်နဲ့အတူတူဖြစ်သွားပြီ equal လို့ဂျပန်ဖြစ်သွားပြီเนาะ that is ရေးထားတာရှိရနော်နောက်တစ်ခါ2030ကျလို့ရှိရင်ကမ္ဘာမှာရှိတဲ့အမေရိကတို့နော်ယူရိုပြည်နဲ့တန်းလို့ဖြစ်သွားပြီဆိုအမျိုးကြီးရှိတယ်
မြန်မာနဲ့အင်းကြီးချင်းအာဆီယံနိုင်ငံတွေရဲ့စီးပွားရေးဖွံ့ဖြိုးမှုကွာဟချက်ရှိနေတာကိုလည်းတင်ပြခဲ့ပါသေးတယ
်။ရှိနေပြန်ကြည့်ရအောင်ဒါတွေဘယ်လောက်များရှိရလဲဆို။အာဆီယံမှာကျွန်တော်ကြည့်လိုက်တယ်။အာဆီယံမှာကြည့်တဲ့အခါကျတော့2000မှာဆိုလို့ရှိရင်ကျွန်တော်တို့ရဲ့တဦးကျ GDP တဦးကျ GDP ကဘယ်လောက်ရှိလဲ193ဒေါ်လာရှိပါတယ်။အဲ့ဒါဆိုရင်အနည်းဆုံးဖြစ်နေပါတယ် we are at the bottom ကြည့်လိုက်ဟုတ်လားဒီနှစ်မှာ2000မှာဆိုလို့ရှိရင်ကျွန်တော်တို့ကဆိုအာဆီယံမှာဆိုလို့ရှိရင်နောက်ပိတ်ဆုံးမှာရောက်နေ193ဒီခါကျတော့2010ကျတော့ဘာဖြစ်သွားလဲနှစ်ဆတုံတိုးခဲ့ပြီ double digit ခုန်သွားပြီလို့ရှိရင်ကျွန်တော်တို့ကကမ္ဘောဒီးယားတော့ကျွန်တော်ဖြီးသွားတယ်ကျွန်တော်တို့ကဒုတိယနောက်ဆုံးမှရောက်သွားပြီနော် let's what happened to us နောက်တစ်ခါ2015ကျတဲ့ခါကျတော့လည်းကျွန်တော်တို့ကအဲ့ဒီမှာပဲရှိနေသေးတယ်အခုလာမဲ့နှစ်ကရှိတယ်အခုလာမဲ့ကျွန်တော်တို့ကစီမာကိန်းရှိတယ် 2016 to 2017 to 2020 မှာဘာဘလို့ဖြစ်ဦးမှာလဲ
လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့စီးပွားရေးဖွံ့ဖြိုးမှုအရှိန်အဟုန်အရအာဆီယံနိုင်ငံတွေကိုတောင်မီဖို့အတော်ခိုင်းရင်အောင်မယ်လို့ဆိုပါတယ
်ဆိုတဲ့အခါကျတော့ပြဿနာကဗျာကျွန်တော်တို့ကလည်းဘလို့ဖြစ်နေလဲဆိုတော့ဒီအာဆီယံမှာဆိုလို့ရှိရင်ဗျာအင်ဒိုနီးရှားတို့မလေးရှားတို့ဟုတ်လားကျွန်တော်တို့နောက်ပြီးတော့ဟိုဖိလစ်ပိန်းတို့ဗီယက်နမ်တို့နော်ဒါတွေနဲ့ကျွန်တော်တို့ကနည်းနည်းဘာဖြစ်ပြောပြောသိမကွာခြင်းဗျာအဲ့ဒါနဲ့မကွာဖို့ကဘာလို့ရမလဲပထမဆုံးမှကျွန်တော်လာအိုစ်ကိုကွာအောင်လို့ကလိုက်ရမယ်လာအိုစ်ကိုလိုက်ရမယ်Laos ကိုလိုက်နိုင်မလားဆိုတဲ့ကိစ္စဒါဆက်ရမှာပေါ့ပြည်ကြည့်တဲ့ခါကျတော့ IMF ကတွက်ထားတယ်လွန်ခဲ့တဲ့နောက်9နှစ်ကြာရင်ကျွန်တော်တို့ဘာဖြစ်မလဲသူတွက်ထားတာဘယ်လိုတွက်ထားလဲဆိုတော့ဒီမှာရေးထားပါဒီမှာလေကျွန်မြန်မာ GDP integrator 2020မှာကျွန်တော်တို့ကဘယ်လောက်ဖြစ်မလဲကျွန်တော်တို့ရဲ့ per capita GDP တဦးကျเนาะ GDP ကဒေါ်လာနဲ့ဆိုလို့ရှိရင်1832ရှိမယ်ရေးထားတယ်เนาะဒါပေမဲ့ Laos ကဘယ်လောက်ဖြစ်နေပြီလဲ2159ဖြစ်နေပြီကျွန်တော်တို့ကဒီကျွန်တော်တို့220တောင်မှကျွန်တော်တို့က Laos က215ကိုကျွန်တော်မမှီသေးဘူးဖြစ်နေတယ်။မမှီသေးဘူးဖြစ်နေဆိုတော့ကျတော့ကျွန်တော်ပြောချင်တာကတော့လေကျွန်တော်တို့အနေနဲ့ကတော့အတော်လေးကိုပဲစီးပွားရေးအနေနဲ့သူများနဲ့ရှင်မယ်ဆိုလို့ရှိရင်တော့နောက်ကျန်တာအများကြီးတွေ့ရလိမ့်မယ်။ဒါလည်းညင်းလို့မရပါဘူးနော်။တော့ကျွန်တော်ဒါကလည်းဆိုလို့ရှိရင်ကျွန်တော်တို့ရဲ့စည်ရင်းစရာ economy ဖြစ်နေကိစ္စတကယ်ကိစ္စမှာဘယ်လိုဖြစ်နေလဲ။တကယ်ကိစ္စကျွန်တော်တို့ရဲ့စီးပွားရေးအခြေအနေလွဲပါတယ်။ဈေးကိုသွားလိုက်ပါစည်းသွားပြီးတော့မှရောင်းတဲ့လူတွေရှိတယ်ဝယ်တဲ့လူတွေရှိတယ်သူတို့ဘလောက်ဒုက္ခရနေရလဲဆိုတာလေးကိုပြမေးလိုက်လို့ရပါတယ်เนาะဒါအဲ့ဒါဆိုလို့ရတာတကယ်ဖြစ်တဲ့ဟာ
ရှေ့သတင်းပတ်မှာတော့လက်ရှိအန္တရာယ်အစိုးရအပေါ်ဒေါက်တာဦးမြင့်ရဲ့စီးပွားရေးဆိုင်ရာအကြံပြုချက်တွေကိုဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ည9:00တိုင်းလေးလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်
ရရှိမြန်တော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေဖောက်ပြမှုဆွဲချက်နဲ့ writer သတင်းတောင်နှစ်ဦးဖမ်းဆီးခံရတဲ့အပေါ်မှာမြန်မာစိုးရအာဏာပိုင်တွေကိုပြည်တွင်းပြည်ပသတင်းမီဒီယာဖွဲ့စည်းတွေရောနိုင်ငံတကာကပါဝေဖန်နေကြပါတယ်သတင်းမီဒီယာတွေလွတ်လပ်ခွင့်ရှိဖို့လိုသလိုပဲ rise to information အစိုးရရဲ့သတင်းချက်လက်တွေအများပြည်သူရရှိခွင့်သိရှိခွင့်ဟာလေအစိုးရရဲ့ပွင့်လင်းမြင့်တာမှုနဲ့တာဝန်ခံမှုအပေါ်စောင့်ကြည့်နိုင်တဲ့ဒီမိုကရေစီလူ့အဖွဲ့အစည်းအတွက်လိုအပ်ချက်တရဖြစ်ပါတယ်
ဒါကြောင့်မလို့ပြောင်းလဲနေတဲ့မြန်မာနိုင်ငံမှာ rise to information ဒီအများနဲ့သက်ဆိုင်တဲ့အချက်လက်တွေကိုသိရှိခွင့်ရရှိခွင့်အပေါ်အာဏာပိုင်တွေဘက်ကဘယ်လောက်ထိလေးစားလိုက်နာမှုရှိပါလဲဒီကြောင့်လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမှန်လူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီ email နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-4ဖြစ်ပါတယ် email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမှန်ညမှာသရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
နောက်ပြအင်္ဂါနေ့ညတဲ့လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါဒီကနေ့ခေတ်မှာ mobile phone အပါအဝင်တကူရေးသုံးလျက်စစ်ပစ္စည်းတွေကိုနှိမ့်စင်အသုံးပြုကြတဲ့အချိန်ပို့ပြီးတော့တိုးလာနေပါတယ်ကလေးလူငယ်လူကြီးစသည်အပြင်အသက်အရွယ်အသီးသီးမှာဒီလိုပစ္စည်းတွေကိုအသုံးပြုတဲ့အချိန်အကန့်အသတ်ရှိသင့်ပါသလားဘလောက်ကြကြအသုံးပြုရဟာအလွန်အကျွံအသုံးပြုတဲ့သဘောတက်ရောက်ပါသလဲစတဲ့အကြောင်းတွေကိုဒီသတင်းပတ် blogger တွေပြောသမျှအစီအစဉ်မှာကိုကျော်ကျော်သိန်းကမခင်ဖြူတွေနဲ့အတူတင်ပြထားပါရရှင်
ကွန်ပျူတာတနေ့တနေ့ဖုန်းကြည့်တဲ့အချိန်ဘလောက်လောက်ရှိလဲဗ
ျအထီးခြားတော့တွက်မကြည့်မိဘူးပေါ့ရှင်ဒါပေမဲ့ဒီစားချိန်အိတ်ချိန်တခြားဘာကြီးရကိစ္စတွေလုပ်တဲ့အချိန်တွေကိုဖယ်လိုက်ရင်တော့24နာရီမှစုစုပေါင်း4နာရီထက်တော့မနည်းဘူးထင်တာပဲ
အင်းကျွန်တော်လည်းအဲ့ဒီထက်မပိုရင်တော့မနည်းတော့ဘူးဗျကျွန်တော်တို့လူကလည်းသတင်းတွေကိုအစမပြတ်တိနေအောင်လုပ်နေရတဲ့အလိုမျိုးဆိုတော့အချိန်ရတာနဲ့ဖုန်းကိုကြည့်မိတော့တာပဲ
ကျွန်မဖတ်ထားဘူးတလောက်ကတော့ screen time လို့ခေါ်တဲ့ဖုန်းတို့တက်ဘလက်တို့ကွန်ပျူတာတို့ TV တို့ဒါတွေကိုကြည့်တဲ့အချိန်တိတ်များလို့နာမကောင်းဘူးတဲ့ရှင်လူတစ်ယောက်ရဲ့စိတ်ပိုင်းရုပ်ပိုင်းကျန်းမာရေးကိုထိခိုက်စေနိုင်နေတယ်လေ
ဟုတ်တယ်ဗျကျွန်တော်လည်းအဲ့ဒီလိုပဲဖတ်ထားဘူးတယ်ဒါပေမဲ့အဲ့ဒီလိုအကြည့်များတာကျွန်တော်တို့ကြီးပဲတော့လည်းမဟုတ်ဘူးဗျနီယိုဆန်သုတေသနအဖွဲ့ရဲ့စတန်တစ်ခုမှာဆိုရင်အမေရိကန်နိုင်ငံသားတစ်ယောက်ဟာတစ်နေ့ကို10နာရီထက်မနည်းအဲ့ဒီလိုပစ္စည်းတွေကိုကြည့်ပြီးအချိန်ကုန်ကြတယ်တဲ့
တေချာပေါက်ထိခိုက်တယ်လို့ပြောနိုင်တာကတော့မျက်လုံးကျန်းမာရေးပါပဲအထူးသဖြင့်ဖုန်းကိုအလွန်ကျွံသုံးတာကမျက်လုံးကျန်းမာရေးကိုထိခိုက်စေနိုင်တယ်ဆိုတာကိုသုတေသနအမျိုးမျိုးမှတွေ့ထားတယ်လေဖုန်းကနေထွက်လာတဲ့အလင်းရောင်ကို blue violet ခရမ်းပြာရောင်လို့ခေါ်ပြီးအဲ့ဒီရောင်ကိုမျက်လုံးနဲ့သိကြည့်လို့တဲ့အခါအမြင်အာရုံကိုထိခိုက်စေတာလို့အမြင်အာရုံဆိုင်ရာကျွမ်းကျင်သူတွေကပြောကြတယ
်အခုနောက်ပိုင်းအစ်စ်ထွက်လာတဲ့ smartphone တွေရဲ့မျက်နှာပြင် screen နီးပညာကပိုကောင်းလာပြီဆိုတော့အဲ့လိုထိခိုက်မှုပိုနည်းသွားပြီလားဆိုတာကတော့တိတ်မသေးကြလားပါဘူး။ဒါပေမဲ့ပညာရှင်တွေပေးထားတဲ့အကြံဉာဏ်ကတော့လိုက်နာသင့်တယ်လို့ကျွန်တော်ထင်တယ်။မျက်လုံးကိုမကြာခဏအနားပေးကွန်ပျူတာတို့ဖုန်းတို့လိုပစ္စည်းတွေကိုကြည့်တာကနေပုံမှန်မျက်လုံးခွာပြီးအနားယူသင့်တယ်လို့အကြံပေးထားကြတာပါ
။ New York Well Cornell ဆေးပညာကောလိပ်ကဒေါက်တာ Christopher Starr ကတော့20-20-20လို့အကြံပေးထားပါတယ်။ကွန်ပျူတာဒါမှမဟုတ်ဖုန်းသုံးတာမိနစ်20ပြည့်တိုင်းမှာသုံးတာကိုရက်ပြီးတော့ပေ20အကွာဒါမှမဟုတ်အဲ့ဒီထက်ဝေးပြီးတော့အနည်းဆုံးစက္ကန့်20အမြင်အာရုံပြောင်းကြည့်တင်တယ်လို့အကြံပေးထားတာပါအဲ့ဒါလို့လှုပ်ခြင်းအဖြစ်မျက်လုံးကြွက်သားတွေပြော့စီတယ်လို့ဆိုပါတယ
်အရွယ်ရောက်ပြီးသားလူကြီးတွေအနေနဲ့သတိထားအသုံးပြုတင်တယ်လို့ပို့ပြီးတော့သတိထားတင်တာကတော့ငယ်ရွယ်တဲ့ကလေးတွေနဲ့ဆယ်ကျော်သက်အရွယ်လူငယ်တွေပါ screen time များလို့ကလေးတွေနဲ့လူငယ်တွေအတွက်ဘယ်လောက်ထိဘယ်လိုထိခိုက်တယ်ဆိုတာမှသဘောကွဲလွဲတာတချို့ရှိပေမဲ့လေရေပုံရအဖြစ်အားလုံးသဘောတူထားကြတာတွေရှိပါတယ
်ဟုတ်တယ်ရှင်အကြံပေးချက်တချို့ကတော့အသက်တစ်နှစ်ခွဲကနေနှစ်နှစ်အရွယ်အထိကလေးတွေအတွက်မိဘနဲ့ဗီဒီယိုဆက်သွယ်ရေးနဲ့စကားပြောဆိုတာမျိုးကလွဲရင်ဒီဂျစ်တယ်မီဒီယာကိုလုံးဝအသုံးမပြုပါစေနဲ့တဲ့တစ်နှစ်ခွဲကနေနှစ်နှစ်အရွယ်အထိကလေးတွေအတွက်သိတ်ကိုအရေးသွေးကောင်းတဲ့မီဒီယာတွေကိုမိဘနဲ့အတူကြည့်ပါတဲ့ကလေးတယောက်တည်းပေးကြည့်တာမျိုးမလုပ်သင့်တယ်လို့ကလေးငယ်အောင်ဆိုပြီးတော့ TV, tablet, phone နဲ့တခုခုကြည့်ခိုင်းတာမျိုးကိုလည်းမလုပ်ပါနဲ့တယ်လေ
အသက်2နှစ်ကနေ5နှစ်အရွယ်ထိကလေးတွေအတွက်အည်သွေးသိပ်ကောင်းတဲ့အစီအစဉ်တွေကိုတရက်ကိုတစ်နာရီနှုန်းမိဘနဲ့အတူတူကြည့်ပါတဲ့6နှစ်ကနေအထက်ကလေးတွေအတွက်ကိုတော့အချိန်အကန့်အသတ်နဲ့သုံးခွင့်ပေးပြီးအချိန်ပြေးဖို့ကစားခုံစားဖို့နဲ့ကျန်းမာရေးအတွက်တခြားလှုပ်ရှားမှုတွေကိုမထိခိုက်ပါစေနဲ့တဲ့ဒါပြင်မိသားစုညစာစားချိန်ဒါမှမဟုတ်ကားနဲ့သွားနေတဲ့အချိန်တွေမှာလုံးဝပေးမသွင်းဘူးအိမ်တွင်းကတချို့နေရာတွေမှာအဲ့လိုပစ္စည်းတွေအသုံးမပြုရတဲ့နေရာအဖြစ်သတ်မှတ်ထားဖို့ ਨੇ ကလေးအိမ်ရမဝင်ခင်တနားကြီးအလိုမှာကလေးက ဒီပစ္စည်းတွေအသုံးပြုတာကိုရပ်ဖို့ဆိုတာမျိုးကိုလည်းအကြံပေးထားပါတယ
်ဒီအကြံပေးချက်တွေကတော့ AAP လို့ခေါ်တဲ့ American Academy of Pediatrics အဖွဲ့ရဲ့အကြံပေးချက်တွေပါဒီအဖွဲ့ကသူတို့ရဲ့အကြံပေးချက်တွေကိုနှစ်စဉ်လိုလေ့လာဆန်းစစ်ပြီးတော့ပြန်ထုတ်ပေးလေရှိပါတယ
်ဒါပေမဲ့လည်းအဲ့ဒီအကြံပေးချက်တွေကိုပြန်ပြီးတော့ညင်ကျက်ထုတ်ကြတာတွေလည်းရှိတယ်ဗျအဲ့ဒီထဲမှာ Florida ပြည်နယ် Stetson တက္ကသိုလ်မှာစိတ်ပညာဘာသာရပ်သင်ကြားသူဒေါက်တာ Christopher Ferguson ကတော့အထင်ရှားဆုံးပါ screen time မှာကလေးတွေအတွက် Android မရှိစေတဲ့အပြင်ကလေးတွေအနေနဲ့ဒီနည်းပညာနဲ့ရင်းနှီးနေသင့်တယ်လို့တော့မှသူကဆိုပါတယ်ဒီလိုပစ္စည်းတွေဟာကျောင်းတွေလုပ်ငန်းခွင်တွေကနေနေတူဝဘဝတွေအထိတစ်စိတစ်ပိုင်းပါနေပြီလို့ဒေါက်တာ Ferguson ကပြောပါတယ
်ဒါကြောင့်လဲ AAP အဖွဲ့ကသူတို့ရဲ့အကြံပြုချက်ကိုမျှတမှုရှိအောင်ဆိုပြီးထပ်ထုတ်ပေးပါတယ်ကလေးတွေကိုနီးပညာနဲ့မိတ်ဆက်ပေးဖို့ရာမိဘတွေအနေနဲ့မဖြစ်မနေလုပ်ရမယ်ဆိုပြီးမတွေးသင့်ပါဘူးတဲ့ဒီလိုပစ္စည်းတွေအသုံးပြုတာကိုကလေးတွေအထက်သင်ယူဖို့တိတ်လွယ်ကူပြီးကလေးကိုပစ္စည်းအစ်တစ်ခုပေးလိုက်တာနဲ့ဘယ်လိုသုံးရမယ်ဆိုတာကိုအလွယ်တကူပဲသိသွားကြတာပါပဲတဲ့
ကျွန်တော်ကတော့အဲ့ဒါကိုသဘောတူတယ်ဗျကွန်ပျူတာတက်ဘလက်ဖုန်းစတာတွေကိုစပြီးအသုံးပြုတာမှာကလေးတွေဟာအရွယ်ရောက်ပြီးသူတွေထဲပို့ပြီးတော့မြန်မြန်တက်သွားကြတာပဲနှစ်နှစ်သုံးနှစ်အရွယ်ကလေးတယောက်ကိုဖုန်းဖြစ်ဖြစ်တက်ဘလက်ဖြစ်ဖြစ်ပေးကြည့်လိုက်သိမကြခင်မှာအဲ့ဒီကလေးဟာကောင်းကောင်းသုံးတက်သွားတာပဲ
ဖုန်းကိုသုံးပြကြတဲ့အသက်အရွယ်ပိုင်းခြားထဲမှာအများဆုံးအရေးအတွက်ကတော့ဆယ်ကျော်သက်တွေပဲလို့လေ့လာချက်အသီးသီးမှပြောကြပါရယ်ကျမတို့ပတ်ဝန်းကျင်မှာလည်းလူငယ်အများစုကအချိန်ရှိသူရဲ့ဖုန်းနဲ့မျက်နှာအပ်ထားကြတာကိုတွေ့နေရတာပဲလေ
အဲ့လိုဖုန်းကိုအသုံးများတဲ့လူငယ်တွေမှာအဝလွန်တာအချိန်နဲ့ပြီးအရေးမဝတာစိတ်ကြယောဂါဖြစ်တာစားတဲ့လက္ခဏာတွေကိုတွေ့ရတယ်လို့လေ့လာချက်တစ်ခုမှပြောထားပါတယ်။ဒါအပြင်အန်ဒရယ်ရှိတဲ့အပြုအမူတွေပိုတိုးလာတာ၊စာမေးပွဲရလဒ်တွေကျလာတာနဲ့ဒေါသထွက်ရန်လိုတဲ့အပြုအမူတွေပိုများလာတာကိုပြတဲ့သုတေသနစစ်တမ်းတွေလည်းထွက်ထားပါတယ
်။အစောပိုင်းကပြောခဲ့တဲ့ဒေါက်တာဖာဂူဆန်ဦးဆောင်ပြီးတော့လုပ်တဲ့လေ့လာချက်တစ်ခုမှာတော့တနေ့ကို6နာရီလောက်အသုံးပြုတာဟာပုံမှန်ပါပဲလို့ပြောပါတယ်။ကလေးတွေအနေနဲ့ကျောင်းစာလဲလိုက်နေနိုင်တယ်၊အေးရေးလဲဝရတယ်၊ကိုလက်လှုပ်ရှားလေ့ကျင့်ခန်းလဲလုပ်တယ်ဆိုရင်ဖုန်းတက်ဘလက်ကွန်ပျူတာအသုံးပြုတာတွေကြောင့်စိုးရတဲ့တက်ရောက်မှုမရှိနိုင်ပါဘူးတဲ့
အားလုံးချုပ်ကြည့်လိုက်ရင်တော့ဖုန်းတက်ဘလက်ကွန်ပျူတာတွေကိုအချိန်အကြာကြီးအသုံးပြုတာမျိုးကိုရှောင်သင့်တယ်မျက်လုံးကိုမကြာခဏအနားပေးသင့်တယ်အချိန်စားချိန်ကိုယ်လက်လှုပ်ရှားကျန်းမာရေးလှုပ်ချိန်စတဲ့တခြားလှုပ်ရှားမှုတွေနဲ့ဟန်ချက်ညီစွာအသုံးပြုသင့်ကြကြပါခင်ဗျာ
ကိုကျော်ကျော်သိန်းစီစဉ်တင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်
ဒီပညာနဲ့ပတ်သက်လို့ကမ္ဘာတဝမ်းဘလော့တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့သတင်းအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com ကို email ပို့ပေးစေချင်ပါတယ်ရှင
်အခုတော့အနုပညာလောကနဲ့ကမ္ဘာသလွားထင်ရှားကျော်ကြားသူတို့ရဲ့သတင်းတူတူထထွားတွေကိုမအေးတနာကျော်ကစူးစီးပြီးတော့တက်တန့်ရောင်သတင်းလောကနာအဖြစ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့2018ခုနှစ်မှာကြေးအများဆုံးရတဲ့အဆိုတော်ကဘယ်သူပါလဲပြီးတော့စူပါမော်ဒယ်တွေထဲမှာနံပါတ်1နေရာကို25နှစ်ရထားတဲ့ဂျီဇဲလ်ကိုကြော်တက်သွားတဲ့ကန်ဒယ်ဂျန်နာဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာကိုပြောပြပေးသွားပါမယ်2018ခုနှစ်ဂီတလောကမှာအမြင့်ဆုံးဝင်ငွေရရှိတဲ့အမျိုးသမီးအဆိုတော်ဖြစ်နေတော့ Beyonce က British အဆိုတော် Adele နဲ့ Pop ဂီတအကျော်မော် Taylor Swift ကိုဒီနှစ်ကြော်ဖြတ်သွားခဲ့ပါတယ်။နှစ်ကုန်ပိုင်းရောက်ရင် Forbes Magazine ကထုတ်ပြန်တဲ့ဒီစီးရင်းထဲမှာအဆိုတော် Beyonce ကသူ့ရဲ့ Lemonade ဆိုတဲ့တေးတပြားနဲ့ကဘာလှစ်ဖျော်ဖြေပွဲတွေကြောင့်2018ခုနှစ်ဂီတလောကအတွက်ဝင်ငွေအကောင်းဆုံးနံပါတ်1စီးရင်ရောက်သွားတာပါ။ Forbes Magazine ရဲ့အဆိုအရဆိုရင်R&B အဆိုတော် Beyonce ကသူ့ရဲ့တေးတပြားစံချိန်တင်ရောင်းချရမှုပြီးတော့ formation လို့ခေါ်တဲ့ဖျော်ဖြေရေးခီးစဉ်တွေကြောင့်ဒေါ်လာ105သန်းဝင်ငွေရရှိခဲ့ပါတယ်
။ဒါပြင်သူမှာ IV Park Fashion အဝတ်အထည်လုပ်ငန်းတွေတခြားစီးပွားရေးလုပ်ငန်းတွေလည်းရှိသေးတာပါ။2015ခုနှစ်တုန်းက25ဆိုတဲ့ဒေးတပြားနဲ့အမေရိကန်ပြည်အစုမှာအယောင်ဆန်ချင်းတင်သွားခဲ့တဲ့ဗြိတိရှ်အဆိုတော် Adele ကတော့ခန့်မှန်းခြေဒေါ်လာ69သန်းဝင်ငွေရရှိပြီးတော့ဒုတိယနေရာမှာလိုက်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကဝင်ငွေတန်190ရှိခဲ့တဲ့ Taylor Swift ကတော့သူ့ရဲ့1989ဆိုတဲ့ကမ္ဘာလှည့်အဖျော်ပြပွဲအစီအစဉ်ကိုအဆုံးသတ်နိုင်ခဲ့ပေမဲ့ဒီနှစ်အတွက်ဝင်ငွေ44သန်းနဲ့ပဲတတိယလိုက်ခဲ့ပါတယ်။ဒါမှမဟုတ်သူ့ရဲ့တေးတပြားတဲ့ reputation ကအခု2018ခုနှစ်မှာရအောင်အကောင်ဆုံးဖြစ်နေတယ်လို့နောက်ထပ်နည်းလည်းဖျော်ပြပွဲတွေလည်းရှိနေတာမလို့ရှေ့လာမယ့်နှစ်ထဲမှာတော့ Taylor Swift တိတိတသားဝင်ငွေပို့ပြီးတော့ကောင်းလာလိမ့်မယ်လို့မျှော်လင့်ရပါတယ်။ကနေဒါကအဆိုတော့ Celine Dion ကတော့ဝင်ငွေ42သန်းနဲ့အစရုပ်ထပ်နေရာမှာရှိပါတယ်။ Forbes Magazine ကပြုစုတဲ့ဒီစီးရင်ကမန်နေဂျာတွေနောက်ပြီးတော့ဒီအစိုးရရဲ့ကိုယ်စားလှယ်တွေရှေ့နေတွေနာမည်ကြီးအကျော်မော်တချို့ကိုမေးမြန်းပြီးတော့အဲ့ဒါကိုအခြေခံပြီးတော့2016ခုနှစ်ဇွန်လကနေပြီးတော့2018ခုနှစ်ဇွန်လအထိ12လအတွင်းမှာသူတို့ဝင်ခဲ့တဲ့ဝင်ငွေတွေကိုခန့်မှန်းပြီးတော့သူတို့ဝင်ငွေအများဆုံးစီးရင်ကိုပြုစုခဲ့တာဖြစ်ပါတယ်။နောက်ပြီးတော့ဒီ Forbes Magazine ကထုတ်တဲ့ကမ္ဘာဝင်ငွေအကောင်ဆုံး model စီးရင်မှာတော့Kim Kardashian ရဲ့ညီမဖြစ်တဲ့ Kendall Jenner က19နှစ်ကြာပထမနေရာမှာဒီပဲယူထားနိုင်ခဲ့တဲ့ Giselle Bundchen ကိုဖျက်ပြီးတော့နံပါတ်1နေရာဖြစ်သွားပါတယ်။ဒါကလူမှုကွန်ရက်မီဒီယာတွေရဲ့လွှမ်းမိုးမှုကိုဖော်ပြလိုက်တာပဲဖြစ်ပါတယ်။ Kim Kardashian နဲ့ Pei Du Mei ကိုညီမတော်ဆက်တဲ့အသက်22နှစ်အရွယ် Kendall Jenner ကတစ်နှစ်အတွင်းမှာဝင်ငွေ22သန်းနဲ့ထိပ်ဆုံးနေရာရသွားတာဖြစ်ပါတယ်။သူက Fashion အလှလျှောက်ပွဲတွေရောလူ84သန်းပရိသတ်ရှိတဲ့သူရဲ့ Instagram အကောင့်ရောနောက်ပြီးတော့သူရဲ့ကိုယ်ပိုင် Fashion အဝတ်အထည်လုပ်ငန်းလည်းရှိသလို Adidas အားကစားဝတ်စုံကုမ္ပဏီနဲ့ SC Lauder အလှကုန်ကုမ္ပဏီတို့နဲ့ပါကြော်ညာပေးဖို့စာချုပ်ချုပ်နိုင်ခဲ့တာပေါ့2002ခုနှစ်ထဲက Fashion လောကမှာထိတ်ဆုံးကရှိခဲ့တဲ့အသက်38နှစ်အရွယ် Brazil နိုင်ငံသူ Giselle Bundchen ကတော့ဝင်ငွေ 18.5 သန်းနဲ့ Forbes ရေးမှာဒုတိယနေရာကလိုက်ခဲ့ပါတယ်Forbes ရဲ့မှာဝင်ငွေအများဆုံးစူပါမော်ဒယ်အဖြစ်နဲ့ပထမအဆုံးဖော်ပြခံခဲ့ရတဲ့ Chrissy Teigen ကတော့ဝင်ငွေ 13.5 သန်းနဲ့တတိယနေရာရှိပါတယ်။အသက်32နှစ်အရွယ် Chrissy Teigen ကအစိုးရ John Legend ရဲ့ဇနီးဖြစ်ပြီးသူ့ရဲ့ Twitter အကောင့်နဲ့ Instagram အကောင့်တွေကြောင့်လူသိပိုများပြီးတော့ Smirnoff အရက်လိုမျိုးနာမည်ကျော်ကုမ္ပဏီကြီးတွေနဲ့လည်းစာချုပ်ချုပ်နိုင်ခဲ့တာဖြစ်ပါလိမ့်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have
my own jet.တဒံရောင်တရင်လွားကနာကိုမရေသနာကျော်စုစီတင်ပြသွားတာပါခုတော့အပတ်စဉ်ကနာနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်အလဲပါတိတိပတ်မှာတော့ Fulbright ပညာသင်ဆုနဲ့အမေရိကန်နိုင်ငံမှာအင်္ဂလိပ်စာသင်ကြားရေးဆိုင်ရာမှာဟာပွဲယူခဲ့တဲ့ဆရာဦးနိုင်ထွန်းလင်းကဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်အခုကျွန်တော်ပြောချင်တာကတော့ကျွန်တော်တို့မြန်မာနိုင်ငံမှာရှိနေတဲ့မြန်မာစာပေတင်ကြားမှုနဲ့ပတ်သက်ပြီးပြောချင်ပါတယ်။စာပေတင်ကြားမှုဆိုတဲ့အပိုင်းမှာတော့ကျွန်တော်အရေးအသားတင်ကြားမှုကိုပြောချင်တာပါ။အဲဒီတော့အရေးအသားတင်ကြားမှုဆိုတာကျွန်တော်ဒီမှာပြောချင်တဲ့အကြောင်းအရာစာရေးစာကုန်းရေးတဲ့အပိုင်းကိုပြောတော့ပါ။အမေရိကန်ပြည်ထောင်စုပါဝင်ဖွံ့ဖြိုးပြီးနိုင်ငံတချို့မှာစာရေးတာအတူတူပြန်စာရေးစာကုန်းဆိုတဲ့အဆေးတစ်ခုလည်းမဟုတ်ပါဘူး။တခြားမျိုးစာလည်းရေးရပါတယ်။အဲ့ဒီလိုရေးသားတဲ့အခါမှာတရထဲနဲ့တပူရေးတာမျိုးမဟုတ်ပါဘူးပထမရက်မှာဆရာကခေါင်းစဉ်ပေးကျောင်းသူကျောင်းသားတွေကစဉ်းစားလို့ရတဲ့အချက်တလက်တွေကိုချရေးအဲ့ဒါကတစ်ချိန်အဲ့ဒါပြီးတော့အဲ့ဒီရေးထားတဲ့အကြောင်းအရာသူတို့အင်္ဂလိပ်လို brainstorming ခေါ်တာပေါ့နော်မိမိတွေးခေါ်လို့ရရမြစဉ်းစားလို့ရရမြချထားတဲ့အချက်တွေကိုစာကြောင်းဖြစ်ရေးတယ်အဲ့လိုမျိုးရေးတဲ့အခါမှာမိမိတို့ចောင်းသားတွေချင်းချင်းဖတ်ပြီးတော့စစ်ပေးရပါတယ်။ဘာလို့လဲဆိုတော့စာရေးတယ်ဆိုတာတခြားလူတစ်ဖက်သားနားလည်အောင်ရေးရတာမဟုတ်လို့ပါ။အဲဒီတော့အဲလိုရေးသားတဲ့အခါမှာတစ်ဖက်လူနားလည်တယ်ဆိုလို့မိမိရွယ်ချက်ပေါင်းပြောက်တယ်လို့ယူဆရမှာပေါ့နော်။အ
ไอ้หลูนี่ทาผิดแต่ตัวติชาหลูบ่ป่าวยีได้คามาปัญญายีก็ตรุเยปัญญายีก็ยีตาหามิมิปิยิกะตัวยีเลยสรุปจองเตียกูตาป้องหม่องยีနိုင်เนี่ยคามาดาเสร็จปีได้จองตากูแลอะมาไปบาเลยตรุอโจจองเตียนเต็นโลอะเสกขันเนี่ยดูแลอะมาไปบาเลย ไอ้หลูลงได้ตัวมิมิสาก็เลยตะชาสุพับผู้สรแล้วจองเตียกูป้องเหมี่ยวต่อมาเด้อไอ้တော့ဒီလိုနေရာမှာကတော့ဆရာကပဲစစ်ဆရာကပဲအမှတ်ပေးဆရာပဲဖတ်ဆိုတဲ့အပိုင်းမဟုတ်တော့ပါဘူးအဲ့တော့မိမိရေးထားတဲ့စာကိုသူများနားလည်မလဲသိရတယ်အဲ့ဒီမှာမိမိမှာလည်းပြီးတဲ့ခုရရှိတော့မယ်အဲ့တခုကြံသွားတယ်ကျွန်တော်ပြောဖို့ကြံသွားတာကမိမိစာရေးမဲ့အကြောင်းအရာတွေနဲ့ပတ်သက်လို့လည်းသူတွေကနာတွေလောက်ကြပါသေးတယ
အထိုင်ရောက်ဖားအတွက်သူတို့မှာစာပေရေးသားပိုင်းမှာလည်းဒါတိုးတက်လာပါတယ်စာပေဖတ်ရှုတဲ့အပိုင်းဒါခုနကအချက်လက်တွေစုဆောင်းတဲ့အပိုင်းမှာလည်းပဲတိုးတက်လာပါတယ်အဲလိုသင်ကြားမှုမျိုးတွေဟာမြန်မာနိုင်ငံမှာလိုအပ်နေပါတယ်အဲလိုမျိုးသင်ကြားမှသာလျှင်ကျောင်းသားတွေလည်းဒါခုနပြောသလိုအဖတ်စွန့်ရောအီစွန့်ရောတက်လာမှာဖြစ်ပါတယ်အဲ့လိုရေးရကြမယ်ဆိုလို့ရှိရင်သူတို့ကပြားတွေဖတ်တယ်စကားကြီးတွေဖတ်တယ်တုံ့ပြန်မှုအရေးအသားတွေပေါ့ဖတ်ပြီးဘယ်လိုခံစားရလဲဖတ်ပြီးတော့ဘာဘူးသူရရလဲဆိုတာကသူရဲ့ဒီအရေးစွန့်ရင်လည်းအများကြီးသက်ဆိုင်နေပါတယ်အဲ့တော့ဟိုဖတ်စာစာအုပ်တော်မဖတ်ဘူးပဲနဲ့မှတ်စုပဲဆိုနိုင်ငံပြီးကြက်ပြီးတော့ရေးဖို့မကြိုးစားတဲ့အနေအထားမျိုးကနေကျွန်တော်တို့သူတို့ဓာရီကိုရေးမယ်ဒီလိုမျိုးသင်ကြားမယ်ဆိုလို့ရှိရင်တော့သူတို့ရဲ့အရေးသားအပိုင်းစာပေဖတ်ရှုမှုအပိုင်းစာပေမြန်နှုန်းမှုအပိုင်းတွေမှာလည်းအများကြီးတိုးတက်ဖြစ်ထွန်းလာလိမ့်မယ်လို့ကျွန်တော်ယုံကြည်ကြောင်းဒီကနေပြီးတော့ကျွန်တော်ပြောကြားလိုပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါ VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိလိုင်းဒိုမီတာ3051တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားအောင်ပါခုတော့ကြံရှင်နေတဲ့အချိန်တွင်းတရင်ချင်းချုပ်ကမှတင်ငီထိုက်ကပြောပြပေးပါအောင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလုံခြုံရေးဆိုင်ရာမဟာဗျူဟာအစ်ဟာဆိုရင်အမေရိကန်ပြည်ထောင်စုအတွက်အန်ဒီရဲ့အကြီးဆုံးနဲ့ခိုင်မာတဲ့ချင်းချောက်မှုတွေကိုရှင်းရှင်းလင်းလင်းနဲ့လက်တွေ့ကြကြကန့်တွန်နိုင်မှာဖြစ်တယ်လို့အစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်အစိုးရအဖွဲ့က17လနီးပါးကြာပြုစုထားတဲ့မဟာဗျူဟာအစ်ကိုသမရထရန့်ကဒီကနေ့ဝါရှင်တန်မှာမိန့်ခွန်းပြောဆိုစင်မှာထုတ်ပြန်မှာဖြစ်ပါတယ်။အခုမဟာဗျူဟာအသစ်မှာရင်းကမဟာဗျူဟာတွေနဲ့မတူတဲ့အချက်ကတော့အမေရိကန်သားပထမဦးစားပေးဆိုတဲ့သမရရဲ့ပြောဆိုချက်အတိုင်းအမေရိကန်ရဲ့အကျိုးစီးပွားတွေကိုအဓိကဦးစားပေးပြီးရင်းဆိုင်နေရတဲ့အန်ဒီယားတွေစိန်ခေါ်ချက်တွေကိုရှင်းရှင်းလင်းလင်းရှုမြင်ထားတယ်လို့လည်းအကြီးတန်းအစိုးရတာဝန်ရှိသူတွေကပြောဆိုပါတယ်။ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ကအသိအမှတ်ပြုတဲ့အပေါ်ပယ်ချတဲ့ဆုံးဖြတ်ချက်မူကြမ်းတရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တနင်္လာနေ့မှာမဲပေးကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်နေတာနဲ့အတူအီဂျစ်ကကမကတ်ထလို့အဆိုပြုတဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုဗီတိုအာနာသုံးပယ်ချနိုင်ပွဲရှိနေပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်ကအင်းတင်ကျေးရွာတုတ်တံမှာတပ်ဖြတ်မြုပ်နှံခံထားရတဲ့ရုပ်အလောင်းတွေရှာဖွေတွေ့ရှိတဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံတည်င်းမှန်ပြန်ကြားရေးအဖွဲ့ကဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်ရှင်
။တည်င်းအချင်းချက်ကမှတင်ငီထိုက်ကပြောပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရင်းမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Sonyak ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမှရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနင်္ဂလာပါ။
This program has come to you from the Voice of America, Washington.
Welcome to